Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ CDR ပြစ်ခတ်ရေးဆဲသဘောတူညီချက်စတင်အသက်ဝင်ပြီဖြစ်ပေမဲ့တိုက်ခိုက်မှုတွေဖြစ်ပွားနေဆဲပါ။တောင်ကာရိုလိုင်းနာပြည်နယ်ဒီမိုကရက်တစ်ပါတီတွင်ရွေးချယ်မှုတွေမှာနိုင်ငံသားဝန်ကြီးဟောင်းဟယ်လရီကလင်တန်နိုင်ဖို့များနေပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပခဲ့တဲ့ G20 စီးပွားပွဲကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဝိုင်းဝန်းဆောင်ရွက်ကြဖို့သဘောတူခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နဲ့ချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့တောင်တရုတ်ပင်လယ်အရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့တောင်ဆိုချက်ကဘာဖြစ်မှာပါလဲ
။ We are seriously concerned about the situation in South Chinese.We call for the non-military.
ဗီယက်နမ်နိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်ကိုနားဆင်ရမှာဖြစ်ပါတယ်။တခါဖိနှိပ်မှုနဲ့စစ်ဘေးကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးကြဖို့ကုလသမဂ္ဂမဟာမင်းကြီးရဲ့တောင်းဆိုချက်နဲ့အတူတနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနန္တာချန်တို့ကကြီးညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံမှာပြစ်ခတ်ရေးဆေးရေးစနေနေ့ကစတင်အသက်ဝင်ပြီးဖြစ်တာကြောင့်နေရာအများစုမှာတိုက်ပွဲတွေမဖြစ်အောင်ထိန်းသိမ်းထားနိုင်ခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတချို့တော့ဖြစ်ခဲ့ပါတယ်။ဟာမာပြည်နယ်ရဲ့အဓိကမြို့ဖြစ်တဲ့ဆာလာမီယေးကစင်ကြယ်ဘုံရပ်ကွက်မှာကားဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်စစ်သားနှုတ်ဦးသေဆုံးခဲ့တယ်လို့အစိုးရပိုင်းသတင်းမီဒီယာကသတင်းထုတ်ပြန်ပါတယ်။မြို့အဝင်အနားမှာဖြစ်ခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုအတွက်ဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူး။တူရကီနေဆာနာကလတာကီယာပြည်နယ်အတွင်းမှာလဲစီးရီးယားအစိုးရတပ်တွေနဲ့တပုံအဖွဲ့တွေအကြားပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အမေရိကန်နဲ့ရုရှားတို့ပူးပေါင်းကြားဝင်ဆစ်ဆက်ပေးခဲ့တဲ့စီးရီးယားအပစ်ခတ်ရစဲရေးဟာစီးရီးယားစံတော်ချိန်တောက်ကြနေညတကောင်အချိန်မှာစတင်အသက်ဝင်ခဲ့တာပါ။စီးရီးယားတိုက်ခိုက်ညွန်ပေါင်းအဖွဲ့ဖြစ်တဲ့အဆင့်မြင့်ညီနိုင်ရေးကော်မတီကအခုအပစ်ခတ်ရစဲရေးမှာအဖွဲ့ပေါင်း68ဖွဲ့ကပူးပေါင်းပါဝင်ဆောင်ရွက်ဖို့ကြေညာထားတယ်လို့ညင်ညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီအပစ်ခတ်ရစဲရေးသဘောတူညီချက်ထဲမှာ ISအစ္စလာမ်စစ်သွေးကြအကြမ်းဖက်အဖွဲ့နဲ့အခေတားနဲ့ဆက်နွယ်မှုရှိတဲ့အယ်နူစရာအကြမ်းဖက်အဖွဲ့တွေမပါဝင်ပါဘူး
။ယီမန်နိုင်ငံမှာရှိတဲ့အီရန်ရဲ့မဟာမိတ်ရှီယာတပ်ဖွဲ့တွေပေါ်ဆော်ဒီဥဆောင်တဲ့အာရဗ်မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စနေနေ့ကအနည်းဆုံးလူယောက်30သေဆုံးသွားတဲ့အကြောင်းယီမန်လုံခြုံရေးတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောဆိုခဲ့ပါတယ်။တပုံတွေထိန်းချုပ်ထားတဲ့ယီမန်နိုင်ငံဆာနာမြို့တော်ရဲ့အရှေ့မြောက်ဘက်ကလူစီကားတဲ့ဈေးတစ်ခုမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။နင်းခရိုင်အတွင်းလေကြောင်းတိုက်ခိုက်မှုမှာတော့အရသာအများစုသေဆုံးခဲ့ပြီးမိလောင်ကျွမ်းထားတဲ့ရုပ်လောင်းတွေလည်းပြန့်ကျဲနေခဲ့ပါတယ်။အမည်မဖော်လိုတဲ့တာဝန်ရှိသူတွေကတော့သူတို့အနေနဲ့သတင်းတောက်တွေကိုဖြည့်ဆို့ခွင့်မရှိဘူးလို့ပြောဆိုခဲ့တာပါ။နိုင်ငံတကာကအသိမှတ်ပြုထားတဲ့သမရအက်ရာဘူမန်ဆွာဟေဒီအစိုးရကိုပြန်လည်အာဏာရလာစေဖို့ကြိုးပမ်းတဲ့အနေနဲ့သမရဟောင်းအလီအဗ်ဒူလာဆာလေးအပေါ်တစ္ဆာခံတဲ့တပ်တွေနဲ့ဟူတီတပုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့ကတိုက်ခိုက်နေတာဖြစ်ပါတယ်။
တောင်ကရိုလိုင်းနာပြည်နယ်မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနိုင်ငံသားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်ကဘာနီဆန်ဒါစ်ကိုအနိုင်ရမယ့်အလားအလာရှိနေပါတယ်။ဒါဟာလာမယ့်အင်္ဂါနေ့မှာကျင်းပမယ့်စူပါကျူးစတေးလို့ခေါ်တဲ့တရက်ထဲပြည်နယ်ပေါင်း10ခုကျော်မှာပါတီတွင်ရွေးချယ်မှုတွေဒီပိုင်းထဲမှာကျင်းပခင်နောက်ဆုံးပြုလုပ်တဲ့သမရကိုယ်စားလှယ်လောင်းရွေးချယ်မှုလည်းဖြစ်ပါတယ်။မကြာသေးခင်ကကြောက်ရွံ့ခဲ့တဲ့လူထုစစ်တမ်းတွေအရဟယ်လရီကလင်တန်ဟာသူကတူဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီလို့ကြွေးကြော်ထားတဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တဲ့ကဏ္ဍနှစ်ခုအသာစီးရထားတယ်လို့ဆိုပါတယ်။တိုင်းပြည်တောင်ပိုင်းမှာရှိတဲ့တောင်ကာရိုလိုင်းနာပြည်နယ်သူပြည်နယ်သားတွေဟာမဲပေးကြဖို့အတွက်တဖြည်းဖြည်းချင်းရောက်ရှိလာနေကြတာကြောင့်မဲပေးသူအရေးအတွက်နည်းနိုင်တယ်လို့အစိုးရဘက်ကတာဝန်ရှိသူတွေခန့်မှန်းထားတဲ့အတိုင်းဖြစ်မဲ့အလားအလာရှိနေပါတယ်။မယုံနေကိုဒေသဆန်တော်ချိန်စနေနေ့ည9နာရီမကြာခင်မိနစ်ပိုင်းအတွင်းမှာပိတ်တော့မှာဖြစ်တဲ့အတွက်မယုံနေပိတ်ပြီးမကြာခင်မှာပဲဟယ်လရီကလင်တန်အနိုင်ရရှိကြောင်းကြေညာချက်တွေထွက်လာဖို့ရှိတာကြောင့်မမျှော်လင့်တာတွေဖြစ်လာမဲ့အလားအလာမရှိဘူးလို့ဆိုပါတယ်။ဒီပြည်နယ်မှာအပြတ်အသတ်အနိုင်ရလိုက်မယ်ဆိုရင်ဒီမိုကရက်တစ်ပါတီတွင်အရေးပါတဲ့မဲဆန္ဒရှင်တွေဖြစ်တဲ့အာဖရိကန်အမေရိကန်မျိုးနွယ်စုတွေအကြားကလင်တန်ကိုထောက်ခံမှုများတယ်ဆိုတာကိုအတည်ပြုပေးနိုင်မှာဖြစ်တယ်လို့တနင်္ဂနွေလုံးအတိုင်းတာနဲ့ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်နိုင်ဖို့လည်းအလားအလာကောင်းသွားမှာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တသန်းခွဲနှိပါအတွက်ခိုလုံခွင့်နဲ့အကာအကွယ်ဆက်ပြီးရဖို့ပါကစ္စတန်အစိုးရကဘယ်လိုဖြေရှင်းမလဲဆိုတာမျှော်လင့်တစည်းဆောင်ဆိုင်နေတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံအတွင်းမှာနောက်ထပ်ရှိနေတဲ့ဒုက္ခသည် တတန်းလောက်ကိုတော့စစ်ပွားရေးအတွက်တရားမဝင်ရွှေ့ပြောင်းလာကြသူတွေဖြစ်တာပါကစ္စတန်ကသဘောထားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဒုက္ခသည်ပြဿနာဟာကမ္ဘာပေါ်မှာအကြီးမားဆုံးအိုးအိမ်ဆွန့်ခွာမှုရရှိပြဿနာဖြစ်ပြောဆိုထားပါတယ်။ပါကစ္စတန်မှာရောက်နေတဲ့ဒုက္ခသည်အများစုကတော့အာဖဂန်နစ္စတန်နိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပြည်ပခန့်တွေကြောင့်ထွက်ပြေးခဲ့ကြသူတွေဖြစ်ပါတယ်။ UNHCR ကတော့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတပ်တန်းကုန်သွားပြီးဖြစ်တဲ့အာဖဂန်ဒုက္ခသည်တွေရဲ့ PR လို့ခေါ်တဲ့ဒုက္ခသည်အသိမှတ်ပြုကတ်တွေကိုအသစ်ထုတ်ပေးဖို့ပါကစ္စတန်အစိုးရကိုတောင်းဆိုထားတာပါ။ဒါပေမဲ့ပါကစ္စတန်အစိုးရကတော့လာမယ့်ဂျွန်လအထိပဲဒီ6လတပ်တန်းတိုးပေးခဲ့တာဖြစ်ပါတယ်။
ယမရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်။
ပြည်မေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာ။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပနေတဲ့ G20 ကမ္ဘာစစ်မှုထိပ်သီးနိုင်ငံ20ရဲ့ဆွေးနွေးပွဲကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိသမျှမူဝါဒနည်းလမ်းပေါင်းစုံသုံးပြီးကိုယ်နိုင်ငံရဲ့ပြပပုတ်ကိုမြင့်တက်ဖို့အတွက်ငွေတန်ဖိုးချမှုတွေအပြိုင်ဆိုင်မလုပ်ကြဖို့စနေနေ့ကကြေညာပြုလိုက်ကြပါတယ်။မတည်ငြိမ်တဲ့ငွေကြေးစည်းစိမ်မှုဥရောပတိုက်တွန်းဝင်ရောက်လာနေတဲ့ဒုက္ခသည်တွေရဲ့ပြည်ပခန့်နဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိရှ်နိုင်ငံထွက်ခွာမယ့်အလားအလာရှိနေတဲ့အခြေအနေတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာမတေချာမရေရာမှုတွေများပြားလာနေတယ်ဆိုတာကိုတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမြို့မှာနေ့ရက်ကြာကျင်းပခဲ့တဲ့ G20 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဖွံ့ဖြိုးမှုနှုန်းဟာတင့်တင့်မြတ်တာတဲ့တိုးတက်မှုနှုန်းရှိသင့်ပြီးစီးပွားရေးမဖွံ့ဖြိုးသေးတဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးမှုနှုန်းကတော့အားကောင်းနေဖို့လိုအပ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။စီးပွားရေးအပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီး Jack Lew ကသတင်းထုတ်တွေကိုပြောကြားရမှာတော့ငွေတန်ဖိုးမချဖို့သဘောတူညီချက်ရလိုက်တဲ့အပေါ်သူ့အနေနဲ့ကြိုဆိုကြောင်းနဲ့ပြုပြင်ပြောင်းလဲမှုတွေကိုရှေ့တိုးလှုပ်ဆောင်ကြစေလိုကြောင်းပြောကြားခဲ့ပါတယ်။စီးပွားရေးပြန်လည်ဥမော်လာရေးကနေလွန်လွဲသွားစေမဲ့ဖြစ်စဉ်တွေကိုရှောင်ရှားနိုင်ဖို့ G20 အဖွဲ့အစည်းနဲ့ရည်ရွယ်ချက်ရှိစွာစုပေါင်းလှုပ်ဆောင်ကြဖို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အကြီးအကဲ Christine Lagarde ကတိုက်တွန်းပြောကြားလိုက်ပါတယ်
ကင်မရွန်နိုင်ငံကတပ်ဖွဲ့တွေဟာနိုင်ဂျီးရီးယားတပ်ဖွဲ့တွေနဲ့ပူးတွဲစစ်ဆင်ရေးတစ်ခုအတွင်းဘိုကိုဟာရက်စစ်သွေးကြွအယောက်100လောက်ကိုတိုက်တင်နိုင်ခဲ့ပြီးတော့ဖမ်းဆီးခံထားရတဲ့ယာနဲ့ခြိတဲ့တစားကန်တွေကိုလည်းကယ်တင်နိုင်ခဲ့တယ်လို့ကင်မရွန်စစ်တပ်ကပြောဆိုလိုက်ပါတယ်။3ရက်ကြာစစ်ဆင်ရေးအတွင်းပူးပေါင်းတပ်ဖွဲ့တွေဟာကင်မရွန်နိုင်ငံနယ်စပ်အနီးနိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ဘက်မှာရှိတဲ့ခူမာဟီမြို့ကိုလည်းစစ်သွေးကြွတွေလက်ထက်ကနေလွတ်မြောက်အောင်လုပ်နိုင်ခဲ့တဲ့အကြောင်းကိုလည်းတရင်မှုတွေကစနေနေ့မှာပြောဆိုခဲ့တာပါ။ဒီတိုက်ပွဲအတွင်းကင်မရွန်စစ်သား2ယောက်သေဆုံးပြီးတော့5ယောက်တရားရရှိခဲ့တဲ့အကြောင်းကင်မရွန်နိုင်ငံရဲ့ဆက်သွယ်ရေးဝန်ကြီးကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ
်။ကမ္ဘာအသက်ကြီးဆုံးခေါင်းဆောင်ဖြစ်တဲ့ဇင်ဘာဝေသမ္မတရောဘတ်မူဂါဘေးဟာအများပြည်သူတွေတက်ရောက်နိုင်တဲ့သူ့ရဲ့60နှစ်မြောက်မွေးနေ့ပွဲကိုတိုင်းပြည်အရှိတောင်ပိုင်းမှာရှိတဲ့မတ်စ်ဗင်ဂိုမြို့မှာငွေကြေးအမြောက်များအကုန်ကျခံပြီးခန္ဓာကြီးကျယ်စွာစနေနေ့ကကျင်းပခဲ့ပါတယ်။မွေးနေ့ပွဲအခမ်းအနားမှာကြွေးမွေးတဲ့သားကောင်တွေနဲ့အမဲသားတွေကိုစားတောက်ကြဖို့ထောင်ပေါင်းများစွာသောဇင်ဘာဝေနိုင်ငံသားတွေဟာစနေနေ့ကအခမ်းအနားကျင်းပရာနေရာကိုတွားရောက်ခဲ့ကြပါတယ်။ UNESCO အဖွဲ့ကြီးကကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ဇင်ဘာဝေနိုင်ငံရဲ့သမိုင်းဝင်ရှေးဟောင်းမြို့တော်တီရှိယာနေရာမှာမူဂါဘေးရဲ့မွေးနေ့ပွဲကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်အစင်လာတစ်ခုလိုဖြစ်လာနေပါပြီ။မွေးနေ့ပွဲအခမ်းအနားမှာမိုးပြံပူပေါင်းနေတဲ့ပြုတ်လုထားတဲ့ပန်းစီ60ခုကိုမူကားဘေးကပြစ်လွတ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာဒီသတင်းပတ်အတွင်းပြုတ်လုတဲ့မွေးနေ့ပွဲအခမ်းအနားများစွာတဲ့ကတစ်ခုဖြစ်တဲ့အခုလိုငွေကုန်ကြေးကျအများပြခံပြီးပြုတ်လုတဲ့မွေးနေ့ပွဲဟာဇင်ဘာဝေနိုင်ငံသားအများစုငတ်မမှုနဲ့အစာရေစာပြတ်လတ်မှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်ကျင်းပတာဖြစ်တဲ့အတွက်မသင့်တော်ဘူးလို့ဝေဖန်ပြောဆိုကြပါတယ်။
အင်တာနက်လူမှုကွန်ရက်ပေါ်မှာမုန်းစကားတွေပြန်ပွားနေတာကိုထိထိရောက်ရောက်မဟန်တားနိုင်ခဲ့တဲ့အကြောင်းဂျာမနီနိုင်ငံကတောင်းဟောပြောပွဲတစ်ခုမှာ Facebook အမှုဆောင်အရာရှိချုပ် Mark Zuckerberg ကအသိမှတ်ပြုလက်ခံပြောဆိုခဲ့ပေမဲ့အခုခါတိုးတက်မှုတွေရအောင်လှုပ်ဆောင်နေပြီလို့လည်းပြောဆိုသွားပါတယ်။ဂျာမနီအာဏာပိုင်တွေကတော့နိုင်ငံတွင်းကိုဒုက္ခသည်တွေစံချိန်တင်လောက်အောင်ဝင်ရောက်လာနေတာကိုစန့်ကျင်တဲ့အကြမ်းဖက်မှုတွေတင်းမာမှုတွေကြီးထွားလာနေချိန်မှာပဲ Facebook အပါအဝင်အင်တာနက်လူမှုကွန်ရက်တွေမှာလူမျိုးရဲ့မုံတီးတဲ့ဖော်ပြမှုတွေပေါ်စိုးရိမ်နေတယ်လို့လူမှုကွန်ရက် website တွေအနေနဲ့နှိမ်နှင်းဖို့လဲလှအတော်ကြာကလေးကဖိအားပေးတောင်းဆိုနေတာပါ Facebook အမှုဆောင်အရာရှိချုပ်ကတော့ဒီကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲဂျာမန်ဝန်ကြီးချုပ် Angela Merkel နဲ့ ဆွေးနွေးခဲ့တယ်လို့ဒီသတင်းပတ်ထဲမှာပဲဂျာမနီနိုင်ငံခီးစင်မှာလည်းဝန်ကြီးချုပ်ယုံအရာရှိချုပ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဂျာမနီနိုင်ငံမှာလှုပ်ဆောင်ဖို့လိုအပ်ချက်တွေဘလောက်ကြီးမားတယ်ဆိုတာဝန်ကြီးချုပ်နဲ့တွေ့ဆုံမှုကိုကြည့်ရင်သိနိုင်တယ်လို့လည်းဘာလင်မြို့တော်မှာကျင်းပတဲ့ဟောပြောပွဲမှာ Facebook အမှုဆောင်အရာရှိချုပ်ကပြောဆိုသွားခဲ့ပါတယ်။
2016ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့မနက်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္နတာချန်တို့ကြီးညာပေးခဲ့တာပါဒီအတန်လွင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားထောင်နိုင်ပါတယ်ရှင်အခုဒီသတင်းပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာနိုင်ငံတကာသတင်းလွာရီတွေကနေပြီးတော့တောင်တရုတ်ပင်လယ်အရေးအာဆီယံနိုင်ငံဈာယီဝင်ကြီးတွေပါပြောသလဲဆိုတာကိုအရင်ပြောပြပေးပါမယ်။တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့တင်မာမှုတွေနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းကြောင်းစည်ရေးတိစောက်မှုတွေကိုရပ်ဆိုင်ဖို့တောင်းဆိုကြောင်းအာဆီယံနိုင်ငံဈာယီဝင်ကြီးတွေကပြောလိုက်ပါတယ်။စနေနေ့ကလာအိုနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့အာဆီယံနိုင်ငံဈာယီဝင်ကြီးအစည်းအဝေးကနေအခုလိုပြောကြားလိုက်တာပါ။ AP သတင်းဌာနရဲ့ရေးသားချက်တွေကိုအခြေခံပြီးတော့ဦးကျော်စံသာကပြောပြပေးမှာပါရှင်။
အာဆီယံနိုင်ငံကြီးဝန်ကြီးတွေဟာလာအိုစ်နိုင်ငံဗီယန်ချင်းမြို့တော်မှာစနေနေ့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံမှုမှာအဓိကထားဆွေးနွေးခဲ့ရတဲ့ကိစ္စတစ်ခုကတော့တောင်တုပ်ပင်လယ်မှာဖြစ်ထွန်းနေတဲ့တင်းမာမှုပဲဖြစ်ပါတယ်။ဗီယက်နမ်နဲ့ဖိလစ်ပိန်းအပါအဝင်အာဆီယံနိုင်ငံတော်တော်များများဟာဒီတောင်တုပ်ပင်လယ်အတွင်းတရုတ်နိုင်ငံနဲ့နယ်မြေအငင်းပွားမှုတွေအစီအစီရှိနေတာပါ။လွန်ခဲ့တဲ့နှစ်နှစ်အတွင်းကဆိုရင်တရုတ်နိုင်ငံဟာဘရူနိုင်းမလေးရှားထိုင်ဝမ်ဗီယက်နမ်တို့ကပါသူပိုင်ငါပိုင်အငင်းပွားနေတဲ့နယ်မြေတွေမှာမြေတွေဆဲဖုတ်ပြီးကျွန်းစစ်တွေတိစောက်ခဲ့ပါတယ်ဒီလိုအငင်းပွားမှုကိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကနိုင်ငံတကာတရားရုံးကဖြေရှင်းပေးဖို့တင်ပြလာတဲ့အတွက်တရုတ်နိုင်ငံကဒီလိုရဟာနိုင်ငံရေးအရာရန်စမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒါကြောင့်ဒီနိုင်ငံကြီးဝန်ကြီးတွေဆွေးနွေးရတဲ့အခါမှာလည်းတောင်တုပ်ပင်လယ်ကိစ္စဟာအဓိကကိစ္စတရားဖြစ်နေပါတယ်အင်ရှင်နိုင်ငံလည်းဖြစ်ကွန်မြူနစ်နိုင်ငံတစ်ခုလည်းဖြစ်တဲ့လာအိုနိုင်ငံဒုတိယဝန်ကြီးချုပ်ကတော့
လတ်မန်တီတမ်ပတေရာစီယန်ညံမီความเป็นห่วงต่อกับสภาพการที่เกิดขึ้น
ဒီလိုမြေဖို့ကျွန်းဆဲတဲ့ကိစ္စနဲ့ပတ်သက်တဲ့စိုးရိမ်မှုတွေလှုပ်ရှားမှုအစဉ်တက်လာတာတွေမှတ်သားထားပါတယ်လို့ပဲခပ်ဖော့ဖော့ပြောသွားခဲ့ပါတယ်သို့တော်လည်းကွန်မြူနစ်နိုင်ငံတစ်ခုဖြစ်ပေမဲ့တရုတ်နဲ့နယ်မြေအငင်းပွားမှုထိတိုက်ကြုံနေရတဲ့ဗီယက်နမ်နိုင်ငံနိုင်ငံသားရေးဝန်ကြီးဖန်ဘန်မင်းကတော့ဒီကိစ္စကိုအထူးစိုးရိမ်မကင်းဖြစ်ပြီးစီရေးတက်ဆင်မှုမလုပ်ကြဖို့တောင်းဆိုတဲ့အကြောင်းအခုလိုပြောသွားပါတယ
် We discuss every issue including South China Sea because we areseriously concerned about the situations in South.
တိတ်ကောင်းတဲ့စကားဝိုင်းမှာအင်မတန်အပြုသဘောဆောင်ပါတယ်တောင်တရုတ်ပင်လယ်ကိစ္စအပါအဝင်အကြောင်းအရာတွေအားလုံးကိုဆွေးနွေးကြပါတယ်တောင်တရုတ်ပင်လယ်ရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့အထူးစိုးရိမ်မကင်းဖြစ်နေကြတာပါဒီနေရာမှာတရုတ်နိုင်ငံကစီရေးတိစောက်လာတာနဲ့ပတ်သက်ပြီးတော့လဲစီရေးတိစောက်မှုတက်ဆင်မှုတွေမလုပ်ဖို့ကျွန်တော်တို့တောင်းဆိုပါတယ်
မတူကွဲပြားတဲ့နိုင်ငံရေးစနစ်မျိုးစုံကျဉ်းနှုံးတဲ့နိုင်ငံတွေရောနှောပါဝင်နေပြီးလူဦးရေသန်းပေါင်း600ကျော်လောလောဆယ်နေထိုင်လျက်ရှိတဲ့ဒီအာဆီယံ7နိုင်ငံတို့ဟာ2025မှာတခုတည်းသောလူမှုအစိုက်အဝန်းတစ်ခုဖြစ်ထွန်းရေးကိုရည်ရွယ်ထားကြတာဖြစ်ပါတယ်။ဒီရည်ရွယ်ချက်ကို2016မှာစတင်အကောင်အထည်ဖော်ခဲ့တာဖြစ်တယ်လို့လည်းအင်ရှင်လာအိုနိုင်ငံသားရုံကြီးသွန်လွန်စီဆိုလစ်ကပြောတော်ပါတယ်
။ The year 2016 is a deeply meaningful years since it is the starting point of the ASEAN
2016ခုနှစ်ဟာအာဆီယံအတိုင်အဝန်းစတင်မဲ့2025ခုနှစ်အာဆီယံအတိုင်အဝန်းမျှော်မှန်းချက်တွေစတင်အကောင်အထည်ဖော်တဲ့နှစ်ဖြစ်တဲ့အတွက်လွန်စွာအဓိပ္ပာယ်ပြုဝတဲ့ကာလဖြစ်ပါတယ်ရှေ့မှာတွေ့ကြုံရမယ့်စင်ခေါ်မှုတွေကိုရောအခွင့်အလန်းတွေကိုပါကျွန်တော်တို့သတိမပြစောင့်ကြည့်နေကြပါတယ်
ဒါပေမဲ့တောင်တရုတ်ပင်လယ်အငင်းပွားမှုပြဿနာဟာဒီလိုမတူကွဲပြားတဲ့နိုင်ငံစနစ်မျိုးစုံကျဉ်းသုံးတဲ့နိုင်ငံတွေပါဝင်နေတဲ့အာဆီယံအဖွဲ့ရဲ့စီးလုံးညီညွတ်ရေးကိုစိန်ခေါ်နေတယ်လို့သုံးသပ်သူတချို့ကရှုမြင်ကြပါတယ်။အခုနိုင်ငံသားဝန်ကြီးတွေတက်ဆုံတဲ့ဆွေးနွေးပွဲမှာ IS အကြမ်းဖက်သမားတွေပြဿနာအဆုံးရောက်ဝါရအန္တရာယ်စတာတွေကိုလည်းပဲဆွေးနွေးကြကြပါတယ်ခင်ဗျာ။
ဦးကျော်စံသာပြောပြသွားတာပါရှင်။အခုကမ္ဘာတစ်လွှားကဒုက္ခသည်တွေအရေးကိုလည်းပြောပြပေးပါဦးမယ်။မကြခင်ကကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးအသစ်ဖြစ်ခန့်အချင်းခံရတဲ့ဖိလစ်ပိုဂရန်ဒီကအစိုးရရဲ့အနေနဲ့တစိမ့်ဝင်လာမှာကိုမနှစ်မျိုးတဲ့စိတ်ဝေဒနာမျိုးကြီးထွားလာနေတာကိုဖျောက်ဖျက်ပြီးစစ်ဘေးနဲ့ဖိနှိပ်မှုတွေကလွတ်ရာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးကြပါလို့တိုက်တွန်းလိုက်ပါတယ်။ဒီလိုလက်ခံခြင်းအပြင်1950ခုနှစ်ကဒုက္ခသည်အရေးနဲ့ပတ်သက်လို့သဘောတူညီထားတဲ့အချက်လည်းဖြစ်ပါတယ်။ ကဘာမှမကြုံစဘူးအိုးအိမ်မဲ့ဒုက္ခသည်တွေများပြားလာနေချိန်မှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့တာဝန်ကိုလွှဲပြောင်းယူခဲ့ရတဲ့မစ္စတာဖီလီပိုဂရန်ဒီနဲ့သူ့ရဲ့လုပ်ငန်းတာဝန်တွေအကြောင်းဂျနီဗာမြို့ကနေ VOE သတင်းတောက်လီဆာရှလိုင်းရဲ့သတင်းပေးပို့ချက်ကိုတော့ဦးဆံမိုးဝေကပြောပြပေးမှာပါရှင်
အီတလီလူမျိုးဖီလီပိုဂရန်ဒီဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR မှာနှစ်ပေါင်းအတန်းကြာအောင်တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပါတယ်။သူနောက်ဆုံးတာဝန်ထမ်းဆောင်ခဲ့တာကတော့ပါလက်စတိုင်းဒုက္ခသည်များရေးရာဆိုင်ရာကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်။ UNHCR ကော်မရှင်နာမင်းကြီးဟောင်းအန်တိုနီယိုဂူတာရက်စ်ရဲ့နေရာကိုဆက်ခံရမယ့်ဂရန်ဒီဟာကမ္ဘာအနှံ့မှာဒုက္ခသည်တွေအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအရေအတွက်ဟာတုံးစတိုးလာပြီးတော့ပြီးခဲ့တဲ့ဆယ်နှစ်နှစ်တာကာလအတွင်းမှာတန်ပေါင်း60လောက်ဖြစ်သွားတယ်လို့ပြောပါတယ် Grandy စတင်အလုပ်လုပ်ကိုင်းတဲ့တန်ပီကတော့ဆူဒန်နိုင်ငံဖြစ်ပြီး1980ခုနှစ်နှောင်းပိုင်းပြည်တွင်းစစ်ဖြစ်နေတဲ့ကာလဖြစ်ပါတယ်ကံကြောင်းမလားဆိုပါပဲတောင်ဆူဒန်ဟာလွတ်လပ်ရေးရခဲ့တဲ့2011ခုနှစ်နောက်ပိုင်းအခုချိန်မှာဒုက္ခသည်အရေအတွက်ဟာတုံးစပြစ်နေပြီလို့သူကပြောပါတယ
် I'm just linking these evolutions to my personal experience and they don't bring
ကိုယ်လိုပြောင်းလဲလာတဲ့ဖြစ်စဉ်နဲ့ကျွန်တော်ရဲ့အတွေ့အကြုံတွေကိုဆက်ဆက်ကြည့်လိုက်ရင်သူတို့ဟာသတင်းကောင်းကိုလည်းယူမလာနိုင်ကြပါဘူးစစ်ကဒုက္ခသည်တွေကိုခိုးလုံခွင့်ပေးတဲ့မုံမြတ်ဖြူစင်မှုကိုရောအိုးအိမ်စွန့်ပစ်ထွက်ပြေးသူတွေများတဲ့များလာအောင်ပါလုပ်နေတာကထင်ရှားလာပါတယ
်ဒုက္ခသည်တွေအရေးကိစ္စဟာအမြဲဆိုသလိုနိုင်ငံရေးအစိုးရမှုနဲ့လူပေါင်းအဖွဲ့အစည်းကြားမှာမတူညီတဲ့အုပ်စုတွေအရေးကိစ္စကနေပေါ်ပေါက်လာရတာဖြစ်တယ်လို့ Grandy ကမှတ်ချက်ပြုပါတယ်ဒါပေမဲ့နိုင်ငံရေးသဘောတရားနဲ့မတရားနှိမ်ချဆက်ဆံမှုတွေကြောင့်ပေါ်ပေါက်လာတဲ့ဒုက္ခသည်တွေဟာမကြုံစဘူးကိုလွန်ကဲနေတယ်လို့သူကပြောပါတယ်။အခုဆိုရင်ဒုက္ခသည်အရေအတွက်တတန်းကျော်ရှိနေတဲ့ဥရောပမှာအခြေအနေတွေဟာဗျံပရာဖြစ်နေပြီလို့သူကထောက်ပြပါတယ်။အများဆုံးကတော့ဆီးရီးယားကလာကြတာပါ။ဥရောပဟာစီမင်းတင်းကျပ်မှုကနည်းတယ်။သူတို့ရဲ့လိုအပ်ချက်တွေအတွက်မူဝါဒညှိနှိုင်းပေးလို့ဖြစ်နိုင်တယ်ဆိုပြီးတော့နေထိုင်ရေးအတွက်ကြံမိကြံရလောက်ကြတဲ့အနေထားပါ
။ Now if Europe starts setting limits pushing hostile
ဥရောပဟာစတင်ကမ်းတမ်းမှုတွေလှုပ်လာတော့မယ်ပြန်နေထုတ်တာတွေအတားအဆီးအကာအယံတွေလှုပ်လာပြီဆိုရင်တခြားတိုင်းပြည်တွေကလည်းလက်လှုပ်ကြလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်တခြားကြံကမ္ဘာနိုင်ငံတွေမှာဝန်တော့ဝန်ပိုးပို့ကြည့်ပါတယ်ဥရောပမှာရှိတဲ့ဒုက္ခသည်တွေအရေအတွက်ဟာဒုက္ခသည်အားလုံးရဲ့ဆေးရခိုင်နှုန်းလောက်သာရှိတာပ
ါဥပမာပြောရရင်လက်ဘနွန်နိုင်ငံမှာဆိုရင်လူဦးရေ၄သန်းရှိပြီးဒုက္ခသည်ကတစ်တက်တမ၅သန်းကိုလက်ခံထားရပါတယ်အများစုကစီးရီးယားနိုင်ငံသားတွေပါလို့သူကထောက်ပြပါတယ်ကမ္ဘာကြီးအနေနဲ့ဒုက္ခသည်အရေးနဲ့ပတ်သက်လာရင်လက်ဘနွန်နဲ့တခြားနိုင်ငံတွေကိုပို့ပြီးတော့ကူညီသင့်တယ်လို့သူကပြောပါတယ်ဒီကိစ္စတွေကိုဖြေရှင်းဖို့အတွက် UNHCR အနေနဲ့ရွှေပြောင်းအခြေချနေထိုင်ရေးဆိုင်ရာဝန်ကြီးအဆင့်ညီလာခံကိုမတ်လအကူမှာခေါ်ယူပြီးတော့စီးရီးယားဒုက္ခသည်တွေအရေးကိုအာရုံစိုက်ဆွေးနွေးကြဖို့စီစဉ်ထားပါတယ်နိုင်ငံတွေအနေနဲ့အခြေချနေထိုင်ဖို့အတွက်အရက်ဒေသနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အဆိုပြုချက်တွေယူဆောင်လာဖို့တိုက်တွန်းမယ်လို့ Grandy ကပြောပါတယ်
ရှင်များရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအယက်သားအစိုးရတဲ့တရက်ကိုဖွဲ့စည်းဖို့အချိန်ဟာတလာပဲလိုပါတော့တယ်။ဒီအစိုးရတဲ့အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအကျက်တဲတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲ။သောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923328555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါ။ခေါင်းဆောင်ကောင်းမှသာတိုင်းပြည်ဖွံ့ဖြိုးတိုးတက်နိုင်ဖို့ကိုဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းကသုံးသက်တင်ပြထားပါရစေရှင်။
တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုနဲ့ခေါင်းဆောင်မှုဆက်ဆက်နေဖို့ကိုပညာရှင်အများကရေးသားကြပါသည်။ခေါင်းဆောင်ကောင်းတဲ့အခါတိုးတက်ဖွံ့ဖြိုးပြီးမကောင်းတဲ့အခါမှာဆုံးယုတ်ပစ္စည်းဘုံကိုလိလသုံးသပ်ကြပါလေ။ဒါပေမဲ့တော်လိုင်းရင်အောင်မြင်အောင်လုပ်နိုင်တဲ့ခေါင်းဆောင်နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့ခေါင်းဆောင်ကွဲပြားခြားနားပြန်ပါလေ။တရုတ်ပြည်မှာမော်စီတုံးကတော်လိုင်းရေးကိုဥဆောင်ပြီးဒန်ရှောင်ပင်ကတိဆောက်ရေးကိုဥဆောင်တယ်လို့မြင်ကြပါလေ။အာနာရှင်တလေကြံရှိနေတဲ့အစီအတိုင်းမှာခေါင်းဆောင်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဆက်ဆက်ပုံဟာပိုပြီးသိတာပါလေ။မြန်မာနိုင်ငံဟာခေါင်းဆောင်ကောင်း ရခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်။အမျိုးသားကောင်းဆောင်ဖြစ်လာတဲ့ဥအောင်စာလွတ်လပ်ရေးမရမီလုံခြံတပ်ဖြတ်ခံရပါတယ်။လွတ်လပ်ရေးရပြီးဥနုကောင်းဆောင်နဲ့ပါလီမန်အစိုးရစနစ်ကျော်အုပ်ချုပ်ဆင်မှာစွန့်ရည်ရှိသူတွေခိတပေါ်ထွက်လာပြီးမြင့်မြုပ်သွားတာ1988လူမှုအုံကြွမှုဖြစ်တဲ့အထိပါပဲ။ဥနုကစ်ကိုရွှေရောင်လောင်းနဲ့ဂဲလိုကွယ်လွန်သူပမောက္ခဥက္ကမောင်ကြီးနဲ့အပေါက်ပါစီးပွားရေးပညာရှင်တကူကအမိပေးထားပါတယ်။ဘုန်နေဝင်းခေါင်းဆောင်ချိန်မှာရွှေရောင်ကိုအမောင်းဖုံးသွားပါတယ်
။မဆာလာစစ်ဆိုးရခင်မှာအခွင့်ထူးခံဘူမူဘူချုပ်တွေကြီးဆိုးတာမို့ပြည်သူခေါင်းဆောင်ပေါ်ထွက်လာဖို့အခွင့်အလမ်းမရှိပါဘူး။ကျောင်းသားအလို့သမားလှုပ်ရှားမှုတွေမှာခေါင်းဆောင်ထွက်ပေါ်လာပေမဲ့ဖိနှိပ်မှုကြောင့်ကွယ်ပြောက်ကုန်ပါတယ်။မဆာလာအစိုးရတံမခံနိုင်လို့1988မှာတပြည်လုံးအုံကြွတော့မှခေါင်းဆောင်တွေပြန်ပေါ်လာပါတယ်။စစ်တပ်ကဖြိုဖျက်တဲ့ရှစ်လေးလုံးရေတော်ပုံဟာအနာဂတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးနိုင်ပါတယ်။ဒီအထဲမှာဒေါ်ဆန်းစုကြည်ဟာအထင်ရှားဆုံးဖြစ်ပါတယ်။ဥအောင်ဆန်းရဲ့အရှိန်အဝါကြောင့်ဘာမှမလုပ်ရသေးဘဲလူလူခေါင်းဆောင်နဲ့အမျိုးသားခေါင်းဆောင်အဖြစ်သတ်မှတ်ခံရသူဖြစ်ပါတယ်။ဥအောင်ဆန်းရဲ့နိုင်ငံရေးအစဉ်အလာကိုအမွေဆက်ခံမဲ့သူအဖြစ်ဒေါ်စုကိုထောက်ခံအားပေးကြပါတယ်
။ခေါင်းဆောင်ကောင်းငတ်နေတဲ့ပြည်သူလူထုဟာရိုးသားပြောက်မှပြီးကိုကျိုးမရှာတဲ့ဥအောင်ဆန်းရဲ့တမိကခေါင်းဆောင်တာကိုလက်ခံကြိုဆိုကြပါတယ်။1990ရွေးကောက်ပွဲမှာဒေါ်စုတည်ဆောင်တဲ့ NLD ပါတီကကိုယ်စားလှယ်400နီးပါးအနိုင်ရရှိပြီးဘူနေဝင်းရဲ့မဆာလာတစ်ဖြစ်လဲတာဆာညာပါတီက100နီးရာသာရပါတယ်။အခွင့်အထူးကစစ်ဘုံနဲ့စစ်ဘုံလူတွေခေါင်းဆောင်တာကိုပြည်သူကလက်မခံကြောင်းရှစ်လေးလုံးအရေးတော်ပုံမှာတစ်ကြိမ်1990မှာတစ်ကြိမ်ပြတ်တာကိုစစ်တပ်ကလက်မခံလို့အနောက်တိုင်းကဒဏ်ခတ်အရေးယူတာဖြစ်ပါတယ်။နိုင်ငံရေးခေါင်းဆောင်ဘဝကိုအသွင်ကူးပြောင်းနိုင်တဲ့စစ်ဘုဟာဗိုလ်ချုပ်အောင်ဆန်းတဦးဒီသာရှိပါတယ်
။ဗိုလ်တန်းရှိလက်ထက်မှာလူလူခေါင်းဆောင်တွေကိုခေါင်းမဖော်နိုင်အောင်ဖိနှိပ်ထားပြီးဆွဲခန့်စစ်ဘုတွေကိုခေါင်းဆောင်လုတ်ခိုင်းပါတယ်။အန်အိုဒီတပိတ်မောက်တဲ့2010ရွေးကောက်ပွဲမှာဗိုလ်တန်းရှိတီထောင်တဲ့ကျန့်ဖွန်ကကိုယ်စားလှယ်388နေရာအနိုင်ရပြီးဘူနေဝင်းရဲ့မဆာလာတဖြစ်လေတာဆညပါတီက18နေရာသာရပါတယ်။အမိတ်နဲ့တီထောင်တဲ့အခွင့်ထူးခံစစ်ဘိုလ်လူထွက်ပါတီချင်းတူပေမဲ့အာနာလက်ရှိဘူတန်းရွှေကကွယ်လွန်သူဘူနေဝင်းထက်တာသွားပါတယ်။ဒါပေမဲ့2015မှာ NLD နဲ့လွတ်လပ်စွာရှင်ပြိုင်တော့ဘူတန်းရွှေရဲ့ကြံ့ဖွန့်ပါတီက42ဦး၊ဘူနေဝင်းရဲ့တာဆညပါတီက2ဦးသာလွှတ်တော်ကိုယ်စားလှယ်နေရာကိုရပါတယ်။အနစ်နာခံတဲ့ပြည်သူခေါင်းဆောင်တဲ့အာနာရှင်ခိုင်းလို့လုပ်တဲ့အခွင့်ထူးခံစစ်ဘိုလ်လူတွေကွာခြားပုံကိုပြတ်တလိုက်တာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့အစည်းကိုအဓိကမထားဘဲခေါင်းဆောင်ကိုအားကိုးတဲ့နိုင်ငံရေးတလိပေါ်ထွက်လာပါတယ်
။စစ်အာနာရှင်စနစ်လက်အောက်မှာအနည်း90ကျော်နေထိုင်ခဲ့တဲ့မြမလူအဖွဲ့အစည်းမှာအာနာရှင်တလိအမြင့်တွေ့သွားပုံကို Lutheran World Federation အဖွဲ့က2013မှာလေ့လာပါတယ်။ရတအသင်းအဖွဲ့တွေနဲ့ရက်ွက်တွေမှာလူတူးကသာဆုံးဖြတ်နေတာများတဲ့အတွက်ကိုင်ကန်ရှင်တွေကိုယ်တိုင်ဆုံးဖြတ်ချက်ချရမှာပါဝင်ဆွေးနွေးဖို့အခွင့်အလမ်းမရှိသလောက်ဖြစ်နေတယ်လို့ဆိုပါတယ်ပြောရဲဆိုရဲမရှိဘဲငြိမ်ခံတဲ့ဓလေ့ကြောင့်အပြန်အလှန်ဆွေးနွေးမှုအားနည်းလာပြီးသဘောမတူရင်ဆေးဆက်ညှိနှိုင်းမယ့်အစားခွဲထွက်ကြတယ်လို့လူတရန်အဖွဲ့ကသုံးသပ်ပါတယ်နိုင်ငံရေးမှာလည်းဒေါ်အောင်ဆန်းစုကြည်အဖမ်းခံရစဉ်မှာNLD ပါတီငြိမ်သွားပြီးလွတ်လာမှပြန်လဲလှုပ်ရှားတာကိုမကြာခဏတွေ့ရပါတယ်။ခေါင်းဆောင်တဦးရဲ့အရှိန်အဝါနဲ့ရှင်သန်တဲ့အဖွဲ့အစည်းဟာဒီခေါင်းဆောင်မရှိတဲ့အခါမှာဆက်လက်ရှင်သန်ဖို့အခက်အခဲရှိနိုင်ပါတယ်။ဒါကြောင့်ခေါင်းဆောင်နေရာကိုဆက်ကမ်းမဲ့ပုံကူတွေရှိဖို့လိုအပ်နေပါတယ်။မော်စီတုံးဟာဩဇာအာဏာအရှိန်အဝါအလွန်ကြီးမားပြီးမဲ့သူမရှိတဲ့အခါမှာဆက်လက်ခေါင်းဆောင်နိုင်သူတွေရှိတဲ့အတွက်တရုတ်ကွန်မြူနစ်ပါတီဆက်လက်ရှင်သန်ပြီးတရုတ်ပြည်တိုးတက်ဖွံ့ဖြိုးလာတာဟာသင်္ကန်းစာယူရရာဖြစ်ပါတယ်ခင်ဗျာ
ဥဟောင်ခေရဲ့မြမရေးသုံးသက်ချက်ကိုကြာသာပတင်းနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချထားတဲ့ American Style Indian 3အင်္ဂလိပ်သင်္ကန်းစာကိုလေ့လာကြရအောင်ပါရှင်
ဒီတင်ပါ English American Style Canada မှာရုပ်ပုံလို့ဒေရရတဲ့ picture ကိုအခြေခံတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာဖြစ်ပါတယ်ပထမအဦးဆုံးတင်ပြပေးမယ့် idiom အသုံးကတော့
be out of the picture
ဖြစ်ပါတယ်စာလုံးပေါင်းက be ကဖြစ်စေတာ out out of off out of ကအပြင်ဘက်ရောက်နေတာမရှိတာ pic ture picture ကရုပ်ပုံဆိုတော့စကူဟွန်ရဲ့ဒါရိုက်ဒီဝေကတော့ရုပ်ပုံအပြင်ဘက်ကိုရောက်နေတာဖြစ်ပါတယ်ရုပ်ပုံထဲမှာမပါတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့် idiom ဆိုတဲ့တဝိုက်ဒီဝေကတော့လူတူဟာအခြေအနေတစ်ခုခုနဲ့မပတ်သက်တော့တာမဆိုင်တော့တာမသိနားမလည်ဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်ဂျော့ဂျ်ကူပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary divorced her husband recently. So now that he's out of the picture, she can do as she pleases.
Mary ha ma ja thi mi ga be tu kimon john ne kwa shin lai de li. Da chang john ha tu ne ba ma ma sain no de twet chang. Mary le tu tbo ja de lo ni thai nai no me lo dei be ya ba de. Uma ko naw ta khaw le la chi cha ya aw ma.
Mary divorced her husband recently, so now that he's out of the picture, she can do as she pleases.
Ku sile tin pya pi ma ga ro.
Get the picture?
Phit par de. Sa lu mon wa get get ga ya ra the pic ture the picture ga yau bon so ro sa khu hun ya dai ye de be ga ro yau bon go ya da la lu me da phit par de. Chuma ro myama ma ro pon swe pya yin pon pho yin tbo paw da laအရေးပြရင် accounting သလားဆိုတဲ့သဘောမျိုးနဲ့ဆင်တယ်လို့ဆိုရမှာပါ idiom ဆိုတဲ့ the white day way ကတော့ပြောတာကိုဆိုလိုတာကိုသဘောပေါက်သလားပြောချင်တာကိုနားလည်သလားအခြေအနေကိုသဘောပေါက်အကဲခံမိသလားလို့မေးတာနဲ့တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe if you get the picture of the situation Susan is inYou won't be angry with her.
Joey, Susan ye de ke chi ni phiat ko min tbo paw na le me so yin min tu ko sait so ma ma hou pu lo de be ya ba de. Uma ko naw ta khaw le la chi cha ya aw ma.
Joe, if you get the picture of the situation Susan is in, you won't be angry with her.
Ku naw song tin pya pe ma ga ro.
Picture perfect.
Phit ba de. Salon paw ga.P-I-C-T-U-R-E, picture ga yau bon, P-E-R-F-E-C-T, perfect ga alung pyo ziyam shi, chao piyikin, tele zin, so ro, zagru hunye daya iti be ga ro, yau bon ha pyo ziyam shi, a piyikin na pipare. Diniya ma, picture ne perfect ja, hyphen, so re, tongdu kanta yin, picture perfect go, adjective, na ma witi dana pi atong piu bi, hyphen, tongdu ma kanta be, picture ne perfect go, na long kweta me, so yin,Adverb, Kriya, Widi, Thana, Phi, Atong, Pura, Phi, De, Lu, Phi, Swet, Dien, Pya, Lu, Ba, De. Idiom, Adewe, Garo, Thay, Makwa, La, Ba, Wu. Alung, Ha, Didi, Jaja, Ma, Ma, Si, A, Phi, En, Na, Sam, Si, Chau, Phi, Kien, Te, Le, Zin, Phi, Da, Gu, Salu, Ra, Phi, Ba, De. Di, Dung, Ne, Ba, De, Lu, George, Gu, Pi, De, U, Ma, Gu, Li, La, Chi, Ja, Ya, Ong, Ba.
It was a picture-perfect sunny day. We all enjoyed the picnic in the fields.
သိကိုတာယာထားတဲ့အပြစ်ပြောစရာမရှိတဲ့နေတာတဲ့နေတနေပါပဲကျွန်တော်တို့တွေလက်ခွင်းထဲမှာသွားပြီးပျော်ပွဲစားထွက်ကြတာသိကိုပျော်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ It was a picture perfect sunny day We all enjoyed the picnic in the fields
ဒီတင်ပါ picture ကိုချေခံပြီးတင်ပြခဲ့တယ် idiom အသုံးတွေကတော့
be out of the pictureget the picture picture perfect
တို့ဖြစ်ကြပါတယ်နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးအောင်မှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်VOA ကိုတော်တာရှင်တွေအနေနဲ့စာရိုက်ကနေဝေဖန်ကြံစည်ပေးစာတွေပေးပို့လို့တဲ့တည်တခြင်းတောင်းလို့တဲ့ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA American တန်ကနေ2016ခု February 28ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ဒီချိန်ပိုင်းတွင်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူပြန်လည်ထုတ်လွှင့်အစီအစဉ်ဖြစ်တဲ့စနေတိုက်ရိုက်လေလိုင်းစေရွှေခန်းကိုလည်းအခုလိုနားဆင်ကြရပါမယ်
။တမရော်ဆိုတာတမရော်နဲ့ဆရာနာရှင်တွေကကျွန်တော်နှစ်ပိုင်းခွဲပြီးတော့မြင်ရမယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့
။ဟုတ်ကဲ့။
ဒါနဲ့သူကအမွေချက်ခံတဲ့
သတင်းစာဆရာဦးစီသူအောင်မြင်တဲ့အတူတခြားပါဝင်ဆွေးနွေးသူတွေရဲ့သဘောထားအမြင်မျိုးမျိုးကိုကြားကြရမှာပါ။အခုရင်ဆုံးတော့တရုတ်လက်ခံဖုံးဈေးကွက်ကိုကြည့်ကြရအောင်ပါရှင်။နောက်ဆုံးပေါ်အစင်းမြင့်လက်ခံဖုံးတွေပြသနေတဲ့စပိန်နိုင်ငံကကမ္ဘာမိုဘိုင်းဖုန်းပြပွဲမှာတရုတ်နိုင်ငံပစ္စည်းတွေဈေးကွက်မှာလွှမ်းမိုးလာနေတဲ့အကြောင်းလူပြောပြနေပါတယ်။ Apple, Samsung နဲ့ Sony လိုနာမည်ကျော်နည်းပညာကုမ္ပဏီကြီးတွေကထုတ်လုပ်တဲ့လက်ခံဖုံးတွေနေရာယူထားတဲ့ဈေးကွက်ထဲကိုတရုတ်နိုင်ငံကဈေးချိုတဲ့အစစ်မြင့်ဖုန်းတွေတနေ့တခြားထိုးပေါက်လာနေတာဖြစ်ပါတယ်။အစစ်မြင့်ဖုန်းဈေးကွက်အကြောင်းကို AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွေဦးကပြောပြပေးပါမယ်ရှင်
။နည်းပညာထုတ်လုပ်မှုတွေမှာနာမည်ကျော်တဲ့ Sony ကုမ္ပဏီက Xperia X လို့နောက်ဆုံးပေါ်အစစ်မြင့်ဖုန်းတွေကိုစပိန်နိုင်ငံဘာစီလိုနာမြို့ကကမ္ဘာမိုဘိုင်းဖုန်းပြပွဲမှာပြသခဲ့ကြတာပါ။ Sony ကုမ္ပဏီရဲ့ X series ဖုန်းတွေဟာပြပွဲမှာလူများအာရုံစိုက်ခံခဲ့ရပေမဲ့ကမ္ဘာလက်ကင်ဖုန်းဈေးကွက်တစ်ခုလုံးပေါ်ကြေးရိုက်နိုင်လို့တဲ့အထိတော့ဖြစ်လာမယ့်အလားအလာတိုင်းမရှိပါဘူး။ကမ္ဘာလက်ကင်ဖုန်းဈေးကွက်မှာ Sony ကုမ္ပဏီဟာပြီးခဲ့တဲ့2015ခုနှစ်တည်းအဆင့်10မှာသာရှိခဲ့တယ်လို့ Apple နဲ့ Samsung တို့လိုကုမ္ပဏီကြီးတွေသာမကCartel နဲ့ Xiaomi တို့လိုမထင်မရှားကုမ္ပဏီတွေရဲ့နောက်မှာရောက်နေတယ်လို့ဈေးကွက်သုတေသနလုပ်ငန်းတစ်ခုဖြစ်တဲ့ Strategy Analytics ကပြောပါတယ်။ဒါပေမဲ့လည်းဒီလိုအခြေအနေမျိုးကို Sony ကုမ္ပဏီတခုတည်းကြုံနေရတာတော့မဟုတ်ဘူးလို့လည်း Strategy Analytics ကုမ္ပဏီရဲ့ဈေးကွက်ဆိုင်ရာစမ်းစစ်လေ့လာသူ Neil Morstan ကပြောပါတယ်။
Apple and Samsung continue to lead but we are seeing more competition from the Chinese brands like Huawei.
Apple and Samsung တို့ကထိဆုံးနေရာမှာရှိနေသေးဖြစ်ပေမဲ့ Huawei, ZTE နဲ့ TCL, Agilitel တို့လိုမျိုးတရုတ်ပစ္စည်းတွေကအားကောင်းလာတာတွေ့ရသလိုပြန်ဆိုင်မှုတွေလည်းပိုပြင်းထန်လာပါတယ
်။ Sony Xperia X အလဲလက်တန်းဝင်လက်ကင်ဖုန်းရဲ့ဈေးတိကျကိုတော့ Sony ကမကျင်ညာသေးပါဘူး။Sony ကုမ္ပဏီကတော့အစစ်မြင့် X performance လက်ကင်ဖုန်းတွေထုတ်ဖို့ရည်ရွယ်ထားသလို Xperia X လိုဈေးချိုတဲ့အစစ်မြင့်ဖုန်းတွေထုတ်လုပ်ဖို့လည်းကြေညာထားပါတယ်။လက်ကင်ဖုန်းနည်းပညာတွေကိုစောင့်ကြည့်ဖော်ပြနေတဲ့ Mobile Geeks Online Magazine Editor Nicole Scott ကတော့ဈေးချိုချိုနဲ့အလဲလက်ဈေးကွက်တွေကို Sony ကုမ္ပဏီကထုတ်ဖောက်ဖို့ရည်ရွယ်နေတယ်လို့ဆိုပါတယ
်။ So we are seeing the impact of Chinese manufacturers here at Mobile World Congress.
ကမ္ဘာ Mobile Phone ပြပွဲမှာတော့တရုတ်ပစ္စည်းတွေကရေရိုက်နေတာတွေ့ရပါတယ်ရှင်။အားလုံးကအလဲလက်အစစ်ဖုန်းတွေထုတ်နေကြတာပါ။ဒါတွေအားလုံးကဈေးနှုန်းဆောင်ပ
ါဈေးချိုပေမဲ့အသုံးဝင်တဲ့နေရာမှာလည်းရှင်နိုင်စွမ်းရှိတဲ့တရုတ်ဖုန်းတွေဟာမကြာခင်နှစ်တွေအတွင်းခြေတာခြင်းနဲ့ဥရောပကဝယ်သူတွေထိပ်တန်းကုမ္ပဏီကြီးတွေဖြစ်တဲ့ Apple နဲ့ Samsung တို့ရဲ့ပင်းရင်းဈေးကွက်တွေဖြစ်တဲ့ American နဲ့ South Korea နိုင်ငံတွေမှာပါနေရာယူလာနိုင်တယ်လို့ကြမ်းကျင်သူတွေခန့်မှန်းနေကြပါတယ်ဈေးကွက်မှာ Sony ထက်သာပြီးကမ္ဘာလက်ကင်ဖုန်းဈေးကွက်ရဲ့နှစ်တသမာ900ခန့်လောက်နေရာယူထားတဲ့တရုတ်နိုင်ငံက ZTE ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Adam Zhan ကတော့အဓိကဈေးကွက်တွေမှာအခိုင်အမာနေရာရထားပြီးဒီကမ္ဘာလုံးမှာလည်းလုပ်ငန်းတွေကိုဆက်လက်တိုးချဲ့သွားနိုင်မှုမျှော်လင့်နေပါတယ်
澳大利亚啊不知道包括欧洲的一些重点国家我们都有不俗的表现那未来呢
ကျွန်တော်တို့မဟာပြူဟာကတော့တရုတ်အမေရိကန်နဲ့ဥရောပဈေးကွက်တွေကအောင်မြင်မှုတွေကိုအနာဂတ်မှာဆက်လက်တိုးမြင့်သွားမှာဖြစ်တယ်လို့ကမ္ဘာပေါ်ကတခြားနိုင်ငံတွေမှာလည်းချက်ထွင်သွားမှာပါရှေ့လာမယ့်3နှစ်ကနေ5နှစ်အတွင်းဇက်တီအနေနဲ့သက်ဆိုင်ရာဈေးကွက်တွေမှာတတိယနေရာအထိရောက်လာဖို့လည်းမျှော်လင့်ထားပါတယ်
laptop ကြီးဆောင် computer တွေထုတ်လို့ရမှာနာမည်ကြီးသူအာရှတိုက်အထူးသဖြင့်အိန္ဒိယဈေးကွက်မှာအခိုင်အမာနေရာယူထားတဲ့တရုတ်နိုင်ငံက Lenovo ကလည်းပြပွဲမှာသူ့ရဲ့နောက်ဆုံးမော် Vive K5 Plus လက်ကင်ဖုန်းကိုပြသခဲ့တာပါအစီအမံဖုန်းဖြစ်ထုတ်လုပ်ထားပြီး American Dollar 149 Dollar နဲ့ရောင်းချသွားမှာဖြစ်ပါတယ်တရုတ်ကုမ္ပဏီတွေဒီလိုကမ္ဘာဈေးကွက်မှာနေရာယူလာနေတဲ့ဆိုရင်လည်းနည်းပညာအသစ်တွေတနည်းတစ်ခြားထွန်းကားလာနေတာနဲ့မျှလက်ကင်ဖုန်းထုတ်လုပ်မှုတမိုင်းမှာကုမ္ပဏီတွေဟာဆိုရင်လည်းမကြာခဏပေါ်လာလိုက်ပျောက်သွားလိုက်ဖြစ်တတ်လေရှိရာကြောင့်အနေများလာတဲ့လုပ်ငန်းတစ်ခုဖြစ်ရှိနေစေဖြစ်တယ်လို့လည်းကြွမ်းကျင်သူတွေကသတိပေးနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါရှင် VOA ရဲ့ဓာတ်ရိုက်လေလိုင်းပြသက်အတွက်မနေ့စနေနေ့ညကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးဖို့အချိန်ရောက်လာပါပြီကမ္ဘာကထပြုဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမဆုမွန်ကအကူအညီတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေပြီးခဲ့တဲ့အင်္ဂါနေ့ကဘာထူးတက်မြို့မှာရှိတဲ့တမတော်ကြီးဘူတင်နန်းကျောင်းမှာတမတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့သဘောထားတချို့ကိုပြောသွားတာရှိပါတယ်အဲ့ဒီအထက်မှာမြန်မာအတိတ်သမိုင်းအရာတိုင်းပြည်ပေါ်သစ္စာမဲ့တာပြည်ပနိုင်ငံပေါ်သစ္စာခံတာတမတော်အပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုပ်ထွေးခဲ့ပြီးအဲ့ဒီလိုထပ်မဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာသတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်ဆိုပြီးတော့ပြောသွားပါတယ်ဆိုတော့ဒီဘူဂျုံမူကြီးမင်းအောင်လှိုင်ရဲ့ပြောစကားပေါ်မှာအခြေခံပြီးတော့ဒီလိုပြောတဲ့စကားကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားလက်ရှိအခြေအနေကဟာလားတမန်တော်တွေရွေးချယ်ဖို့အစိုးရအဖွဲ့အလွှဲပြောင်းလုပ်ဖို့အခြေခံဥပဒေပြင်ဆင်ဖို့စတဲ့အရေးကြီးတဲ့ကိစ္စရပ်တွေရှိနေတဲ့အချိန်မျိုးမှာဘူဂျုံမူကြီးကဒီစကားပြောတယ်ဆိုတာရည်ရွယ်ချက်ရှိတယ်ဆိုတော့သိကြပါရယ်ဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့ကျွန်တော်တို့သောတာရှင်တွေကနားလည်ပါတယ်ဒါကိုအဓိကဆွေးနွေးဖို့ပါပြည်နယ်ဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးကတော့မြန်မာနိုင်ငံရေးကိုအနီးကပ်စောင့်ကြည့်လေ့လာပြီးတော့ဝေဖန်သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့အထက်ကထင်ရှားတဲ့စိုက်ဆရာတူဖြစ်သူဦးကျော်ဝင်းနောက်တစ်ခုကတော့ကျွန်တော်တို့ပိတ်သက်နေရင်းနှီးပြီးသားစာနေစင်းဆရာဦးစီသူအောင်မြင့်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အစဉ်လာအတိုင်းပဲပင်နိုင်ဆွေးနွေးပေးမဲ့သူနှစ်ဦးရဲ့ဝေဖန်သုံးသပ်ချက်သဘောထားတွေအရင်ဆုံးကျွန်တော်နားထောင်ကြည့်အောင်ပါဆရာဦးကျော်ဝင်းခင်ဗျာဘူဂျုံမူကြီးမင်းအောင်လှိုင်ရဲ့ဒီမိန်ကွန်းပါပြောစကားနဲ့ပတ်သက်ပြီးတော့ဆရာဦးကျော်ဝင်းဘယ်လိုနားလဲပါတယ်ခင်ဗျာ
လူရပြောလို့ရှိရင်တော့တက်ကောင်းဆောင်နေတဲ့နိုင်ငံရေးကောင်းဆောင်နေကြမှာမတူတဲ့အမြင်ကြီးရှိတတ်တယ်ဗျအဲ့တော့ဘာတွေမတူလဲဘယ်လိုမတူလဲဆိုတာတွေကိုဒီအချိန်မှာအကြေချဲ့ပြီးကျွန်တော်အငြင်းမပွားခြင်းအဖြစ်လို့လဲဆိုတော့ခုလုံးလုံးစဲညင်းပွားလဲအဖြေပေါ်မှာမဟုတ်ပဲနဲ့ပြဿနာတွေပူရှုပ်ထွေးရုံရှိမှာအဲ့တော့ဒါကတော့ဒေါအောင်ဆန်းစုကြည်တခါပြောဘူးသလိုပဲပြဿနာတွေရှိလာပြီးမတူတဲ့အမြင်တွေရှိလာညှိရမှာလုံးလုံးစဲညှိမရလို့ရှိရင်ဖြည်းဖြည်းချင်းညှိရမှာကျွန်တော်တို့အဲ့လိုမြင်တယ်အဲ့တော့မတူတဲ့အယူဆရှိတယ်ဆိုတာကတော့ကျွန်တော်တို့အတိမတ်ယူထားမှာ
ဟုတ်ကဲ့ခင်ဗျာဇာဦးစီသူအောင်မြင်သဘောထားလဲသိပါစေ
အဲကျွန်တော်တူချင်းမြင်တာကတော့အဲနှစ်ပိုင်းခွဲပြီးတော့မြင်ပါတယ်အဲဟိုကအတမလောက်ကိုဒီကြိတ်ပြောတဲ့ဟာကိုကျွန်တော်တို့ဘယ်လိုအတိအကျဖွင့်မလဲဆိုတဲ့ဟာပေါ့နော်ဘယ်လိုဒီဖွင့်မလဲဆိုတဲ့ဟာကဒါအလုံးခုနကရှောင်းချုပ်ဝင်လက်ပြောသွားပြီးကျွန်တော်တို့နားလည်တာကစိုးစီးပုံတို့မှာအချက်ချက်ထည့်ထားတယ်ဆိုတဲ့ဥစ္စာကတကယ်လို့များပုံမှန်59စလုံးကိုကြီးညွှန်းတယ်ဆိုရင်တော့ဟိုဒါကလောလောဆယ်မှာဒါအတင်ကြီးပြောရေးကိုကျွန်တော်တို့ဥတည်ပြီးတော့ပြောမယ်ဆိုရင်တော့ဟိုအေးချမ်းဖြစ်ဖို့ဆိုရင်တော့ဖွင့်ပြီးဖို့အခြေခံဥပဒေတိုင်းပဲဟိုသွားတာတော့ကောင်းမှာပေါ့ဒါမှန်ပါတယ်ဒါကတော့အရင်ပွားကြလည်းမရှိဘူးကျွန်တော်ဒီတိုင်းသွားမှာပဲဒါပေမဲ့ကျွန်တော်ဟိုအောင်တော့အများအားကျွန်တော်ဟိုလေ့လာပါတယ်စောက်ကြည့်ပါတယ်ဒီတက်မလို့ကာကွယ်ရေးဦးစီးချုပ်မူကြီးမင်းအောင်လှိုင်အခုချိန်မကပါဘူးရှေ့တိုင်းမှာသူပြောခဲ့တဲ့စကားတွေလက်ခွန်းတွေလို့ကျွန်တော်လေ့လာတယ်လေ့လာတဲ့အခါကျတော့သူအနေနဲ့သူဒီ2010ကနေ2015တာဝန်ယူတဲ့ကာလအတွင်းမှာပေါ့2017ကနေ2015တာဝန်ယူတဲ့ကာလအတွင်းမှာတက်မလို့ကိုသူပြည်ပြင်ပြောင်းလဲတာတွေနောက်အချိန်လေးရဲ့လက်ရုံးကြီးဖြစ်အောင်အဲ့ဒီပြည်ပြည်နာတွေလူခွင့်ရေးချုပ်ဖော်မှုတွေကနေပြီးတော့မှဒီလောက်တည်းကောင်းတယ်ကျွန်တော်အများကြီးတွေ့ခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ပြည်ကြီးအနေနဲ့ဟိုတိတ်ပြီးတော့မှဟိုစိတ်တိုင်းမကြစီရပါညာဒါတွေကဘာလဲဆိုတော့တမလော်ရဲ့သမိုင်းကိုပေါ့တမလော်ရဲ့သမိုင်းကိုပြန်ပြီးတော့မှကောက်ယူတယ်ပြောတယ်ဆိုတဲ့ဒီမှာကတော့ဟိုကျွန်တော်တို့ရဲ့အမြင်ကတော့မတူနိုင်ဘူး။ဟိုဘာကြောင့်လဲဆိုတဲ့ခါကျတော့တမလော်ဆိုတာကျွန်တော်တို့ကတမလော်နဲ့စိရနာရှင်တွေကကျွန်တော်နှစ်ပိုင်းခွဲပြီးတော့မြင်ရမယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့
။ဟုတ်ကဲ
့။ဒါပေမဲ့သူကအမွေချက်ခံတဲ့ကတမလို့ကာကွယ်ဦးစီးချုပ်တယောက်ဆိုတဲ့ခါကျတော့နှစ်ခုစလုံးကိုသူကတကယ်နဲ့တည်းသူအမြဲပြောလို့ပြောထားကြည့်တယ်ကျွန်တော်တို့နှစ်မျိုးမြင်တယ်အဲတမလို့သမိုင်းနဲ့တမလို့ကာကွယ်ဦးစီးချုပ်ရဲ့သမိုင်းမျိုးအဲလိုမျိုးခွဲပြီးတော့ပြောမယ်ဆိုရင်1962ကစပြီးတော့မှဒီစစ်အာဏာရှင်ဒါကျွန်တော်တို့ဒါရှင်းလင်းပါတယ်အဲဘုဒ္ဓကြီးနေဝင်းကနေပြီးတော့မှတိုင်းပြည်ကိုအာဏာသိမ်းနဲ့အုပ်ချုပ်တယ်အဲ့ဒီဟာကြီးကနှစ်ပေါင်းဟို50ကျော်လောက်ကျွန်တော်ရန်စူးနှစ်တဝက်ကျော်လောက်ကြာခဲ့တယ်နောက်ပိုင်းမှာလည်းတမလို့ကာကွယ်ဦးစီးချုပ်ဘုဒ္ဓမူကြီးတန်းရွှေကနေပြီးတော့မှစစ်အာဏာရှင်ရှင်းလင်းနဲ့အုပ်ချုပ်တယ်ဆိုတဲ့ခါကျတော့ဒါတမလို့ကဒီဆရာနာရှင်ရဲ့အကုန်းချကိုခံရတာဒီလိုမျိုးရှင်းလင်းတဲ့အမြင်မျိုးတွေကတော့ကျွန်တော်တို့ဒါတမလို့ကကွေးကြီးကြုံကြီးကမျောလဲလို့တော့မရနိုင်ဘူးဒါပေမဲ့သမိုင်းမှာတကယ်တမ်းအဲ့လိုပဲဖြစ်ခဲ့တယ်ဆိုတဲ့ခါကျတော့ဟိုကောင်းတာလုပ်တယ်လုပ်ဖို့ဆိုရင်တော့ကောင်းတဲ့သမိုင်းဆိုင်ရာအမြင်တော့ရှိဖို့တော့လိုတာပေါ့နော
်အဲ့
လိုတော့ကျွန်တော်တို့ဒီဟာပွားစီရာပြဿနာတွေတော့ဟိုရှိပါတယ်တမလို့ကကွေးကြီးရဲ့ပြောစကားတွေပ
ါဟုတ်ကဲ့ဆရာဦးကျော်ဝင်းခင်ဗျာဒီတက်ချုပ်ရဲ့ပြောစကားကလက်ရှိတက်မတော်ရဲ့သဘောထားကိုအခိုင်အမာပြောပြီးတော့ခြေကံဥပဒေပြင်ဆင်ရေးကိုတော့အခုအချိန်မှာလုံးဝမလုပ်ပါနဲ့မထိပါနဲ့လို့ကျွန်တော်တို့နားလည်လို့ရမလား
အဲ့လိုယူမယ်ဆိုရင်ယူလို့ရနိုင်စရာတွေရှိတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကလည်းအခုကပြည်တယ်ရေးအထူးသဖြင့်အေးညောညောအာဏာလွှဲရေးကိုဦးစားပေးသွားကြတယ်ဆိုတော့အဲ့ဒီတက်ကလည်းစဉ်းစားတာကောင်းတယ်ဗျာကျက်တနာတက်နိုင်တဲ့ကိစ္စတွေလောလောဆယ်ရှောင်းတတ်တာကောင်းတယ်ကျွန်တော်တော့အဲ့ဒီဘက်ကပဲစဉ်းစားတယ
်ဟုတ်ကဲ့ပါခင်ဗျာ
ကျက်တနာတက်နိုင်တဲ့ကိစ္စတွေကိုသိပြီးမဆွေးနွေးကြည့်ခြင်းမျိုးလောလောဆယ်
ဟုတ်ကဲ့ပါခင်ဗျာ
ဆိုတော့ NLD နဲ့ဟလာအခုအလွှဲပြောင်းကာလအစိုးရအဖွဲ့ဟောင်းလက်ရှိအစိုးရလက်ထက်ကနေပြီးတော့ NLD ဦးဆောင်တဲ့နောက်အစိုးရတဲ့လက်ထက်ကိုအာဏာလွှဲပြောင်းရေးကိစ္စတွေလုပ်နေတဲ့အချိန်မှာဟလာအတန်ငယ်အထိမခံတဲ့တစ်ဖက်နဲ့တစ်ဖက်ကြားထဲမှာတင်းမာမှုဖြစ်စေနိုင်တဲ့လွှဲပြောင်းရေးအဟန့်အတဖြစ်စေနိုင်တဲ့ကိစ္စမျိုးတွေမဆွေးနွေးတာကောင်းသေးတယ်လို့ဆရာဦးကျော်ဝင်ကယူဆတာပေါ့နော်
ဟုတ်ပါတယ်နည်းနည်းကြည့်နေကြည်ကြည်တည်းနဲ့ပြောရင်တော့သမရဥပိ္ပစိန်နဲ့ပေါ့တောင်ဆန်းစုကြည်နဲ့ပြင်စမအချိန်တွေ့ပြီးတယ်နောက်ပိုင်းမှထင်တယ်တောင်ဆန်းစုကြည်ပြောခဲ့တဲ့စကားတခွန်းရှိတယ်ဗျအဲ့စကားကတော်တော်လေး practical ကြအဲ့ဒါပါလဲဆိုအခြေခံဥပဒေကိစ္စကလွယ်တာစပြင်ရမယ်ကျန်တဲ့ကိစ္စတွေတော့ဖြည်းဖြည်းချင်းညှိနှိုင်းလုပ်ပေါ်မယ်ဆိုတဲ့စကားဝမ်းနဲ့စရာကောင်းတာအဲ့ဒီစကားကိုမီဒီယာတွေကတိတ် focus မလုပ်ကြဘူးလက်တွေ့မှာတော့အဲ့ဒီစကားအများကြီးအထိတ်ပဲရှိတယ်လက်တွေ့နဲ့ကြလိမ့်မယ်လို့ထင်တယ်အဲ့တော့ခြေကဥပဒေကိစ္စတော့အဲ့လိုပဲတွားကြတာကောင်းမှထင်တယ်လောလောဆယ်ကတော့အေးညောညောအာနာလွှဲနိုင်ရေးကိုပဲ UTP ဆွေးနွေးကြတာကောင်းမှထင်တယ
်ဟုတ်ကဲ့ဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စအနောက်တက်ချုံနဲ့ဒေါန်ဆန်းစုကြည်တို့အကြတွေ့ဆုံပွဲတွေကနေပြီးတော့ထွက်လာတယ်ဆိုတော့ရလတ်တဲ့ကိစ္စကျွန်တော်တို့သိမကြခင်နိုင်ရီပိုင်းအတွင်းကပဲတင်းစားဆရာလယ်ရီရေကင်ရေးတဲ့တင်းဆောင်မတပုတ်တက်ထားတာရှိပါတယ်ကျွန်တော်နောက်ပိုင်းမှာအဲ့ဒီဆောင်မနဲ့ပတ်သက်ပြီးတော့ဥတီပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်အဲ့ဒီဆောင်မပါအချက်လက်တချို့ကိုထောက်ပြီးတော့ပေါ့ဒါတိတ်မကြခင်ကျွန်တော်တို့ဒီနေ့စနေနေ့နေဇွဲနဲ့တိတ်မကြခင်အချိန်မှန်းလုံးကမှဘန်ကောက်ပို့သတင်းစာမှာတက်ထားတဲ့သတင်းဆောင်ပါပါအခုတော့ကျွန်တော်တို့ဒါရိုက်ဆွေးနွေးမဲ့သတင်းရှင်တချို့ကိုဖိတ်ခေါ်ပြီးတော့နားထောင်ကြည့်အောင်ပါနော်ဝေးနိုင်ငံကဥကန်အေးသဘောထားဘယ်လိုရှိပါလဲခင်ဗျာပြောပါဟာ
ကျွန်တော်ကကြည့်တယ်ပေါ့ဗျာအဲဒါပေမဲ့ online ကတော့နည်းနည်းလေးတွေးခေါ်တော်တော်လေးနည်းတယ်ကျွန်တော်မြင်တယ်ဘာလို့သူစစ်စစ်ကြောင်းတက်တာတော့စစ်စက်ပဲပါနေတော့အများဆုံးကသူကပြောလို့မပါတာအများဆုံးပါတယ်။သူအနောက်သူကသူတွေးခေါ်တာကျွန်တော်မြင်တယ်ဥစားဘာလို့ဆိုရင်တွေးခေါ်ကစစ်တပ်အတိုင်းပဲသူစဉ်းစားတာပါ။သူကတော့နိုင်ငံရေးကိုလုံးဝသူသူထည့်စဉ်းစားတာမဟုတ်ဘူး။သူရဲ့ဥစားပဲမက်နေတာ။ဒါသူဥစားလေးမထိနဲ့ပဲတဲ့သူခုပဲသူအတွက်နေတာ။ပြည်သူအတွက်သူဘာမှသူမစဉ်းစားဘူး။ပြည်သူအတွက်ဘာလုပ်ပေးရမလဲဆိုတော့သူကလုံးဝသူမစင်စားဘဲနဲ့သူဒီစကားကိုသူပြောရပါတယ်။သူတမိုင်းကိုသူမစင်စားဘဲနဲ့သူတမိုင်းကြီးဘလောက်ကြက်ခဲ့တယ်ဘလို့လောက်ခဲ့တယ်ဆိုတော့သူ့လိုသူပြီးပါပါ။ကျွန်တော်မပြောချင်ပါဘူးနော်။တဲ့အဲ့ဒီစကားကိုသူ့ဘဝကိုသူကျွန်တော်တို့ပြောလိုက်လည်းမကောင်းဘူးပါဘူးနော်။ဒါပေမဲ့သူစိတ်ဓာတ်ကလူပါလူမော်မဆန်ဘူးလူပါတယောက်ပါလူဘ
ောဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
မဆန်တာလူတယောက်မျိုးကျွန်တော်အတိအကျတော့ပြောပါခင်ဗျာ
။ဟုတ်ကဲ့ဥကန်ရေးဘောဒါရှင်းပါပြီခင်ဗျာ။ကျွန်တော်တို့ဒီ Facebook ကျွန်တော်တို့ရဲ့ VOA Burmese fan page ပေါ့လေ Facebook ကနေပြီးတော့ပို့ပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်တွေတော်ရရှင်တွေရဲ့မှတ်ချက်တွေတော်တော်များများကျွန်တော်တို့ရပါတယ်အဲ့ဒီထက်ကမှတင့်တော်ရဲလို့ဆိုတဲ့မှတ်ချက်တချို့ကျွန်တော်စုဆောင်းထားတာရှိပါတယ်အဲ့ဒီထက်မှဒီမြန်မာဆိုတဲ့ Facebook အကောင့်နာမည်ပေါ့လေကျွန်တော်တို့ရဲ့တော်ရရှင်ပရိသတ်တယောက်ဆွေးနွေးထားတဲ့အထက်မှာတဲ့သူအဓိကပြောလိုတာကတဲ့မြန်မာနိုင်ငံဆိုတဲ့ကိုမိတိုင်းပြည်ကိုအမှန်တကယ်ချစ်မြတ်နိုးတဲ့မြန်မာပြည်သားစစ်စစ်ဆိုရင်အမိမြန်မာပြည်ပေါ်သစ္စာစောင့်တည်ရမှာဖြစ်တယ်လို့အသက်ပေးပြီးတော့လေကာကွယ်ရပါမယ်မြန်မာပြည်ကြီးကိုချစ်တာကာကွယ်တာဆောင်ရှောက်တာတစ္ဆာခန္ဓာဆိုတာတမတော်စစ်သားမှတမတော်ကာကွယ်ဦးစီးချုပ်မှတမရကြီးမှမဟုတ်ပါဘူးအမျိုးသားစိတ်သက်ရှိတဲ့လူနိုင်နဲ့ဆိုင်လို့ရတာမို့ဒီဆွေးနွေးချက်ကတမတော်နဲ့ပြည်သူတမတော်နဲ့အရသာအဆွေအရုပ်အကြားသွေးထိုးလှုံ့ဆော်နေတယ်လို့အနေထားဖြစ်သမျိုးအမျိုးသားရဲ့အတွင်းနဲ့အာလုံးပူပေါင်းပြီးကောင်းတဲ့အကျိုးရလတ်ဖြစ်အောင်လုပ်ဖို့ဆိုပြီးတော့သူကတုံ့သက်အကြံပေးထားတာရှိပါတယ်နောက်တစ်ခါကျွန်တော်တို့နောက်တော်ရရှင်တူးကလည်းပဲ59ဆလုံးကရှိတဲ့နဲ့တဲ့တခြားတိုင်းပြည်ဥပမာအိန္ဒိယမှာလည်းပဲဒီလိုဥပဒေရှိတယ်လို့သိရတယ်တဲ့ဒါကြောင့်ဆိုနီယာဂန်ဒီရဲ့ပါတီအနိုင်ရပေမဲ့သူကတိုင်းတစ်ပါးသားယူထားတော့ဝန်ကြီးချုပ်တောင်လို့လို့မရဘူးဒါလေးတော့ရှိရတယ်ဆိုတော့ဦးစီးတော်မြင့်အဲ့ဒီအပေါ်မှာအခြေခံပြီးတော့အဲ့ဒီအပေါ်မှာဦးစီးတော်မြင့်တဲ့ပေါ်တာလေးပြန်ပြောပြပါလား
ဟောဒီဥစ္စာကတော့ဆိုနီယာဂန်ဒီနဲ့ဒေါ်ဆန်းစုကြည်နဲ့ကတတော်ကိုခြားနာတဲ့ကိစ္စပဲ
ဟုတ်ကဲ့
ဆိုနီယာဂန်ဒီကဟုတ်ပါတော့နိုင်ငံသားစစ်ကြီးလေကျွန်တော်ဒီမှာဒေါ်ဆန်းစုကြည်ဆိုတာနိုင်ငံသားမိဘနှစ်ပါးကမွေးတဲ့နိုင်ငံသားစစ်ကြီးပြအဲပြီးတော့မှအဲနောက်တစ်ခုကဟိုဗာလဲဆိုတဲ့ခါကျတော့နိုင်ငံသားတော့ရိုးရိုးနိုင်ငံသားမဟုတ်ဘူးတကယ်ဂုံကြီးဆောင်နိုင်ငံသားစိုင်းပြည်ရဲ့တကယ်အမျိုးသားကောင်းဆောင်ရဲ့ပမီးပြင်တယ်ပဲသူကဘယ်လိုမှနိုင်လို့မရဘူးအဲ့ဒါကြီးကမမှန်ပါဘူ
း
အခုလောကဖြစ်နေတာကလက်တလောပြက်ကနာကြောင့်မလို့ဒါဒီလိုဖြစ်နေတာပါဒီပုံမှန်59ဆလို့ပဲပတ်သက်ရင်ဒေါ်ဆန်းစုကြည်တယောက်တည်းကိုပဲရည်ရွယ်ပြီးတော့မှအရင်ဆက်အနာရှင်တွေကတကယ်ဆက်အနာရှင်တွေတယောက်တည်းမဟုတ်ဘူးသူအတိုင်းဝိုင်းကနေခြီးပြီးတော့မှဒါရေးဆွဲသွားတဲ့ဟာပါဆိုတော့ကျွန်တော်နားလေတာကတော့ဒီလိုမျိုးမှာဟုတ်တယ်ဒီအထင်ကြီးပြောင်းရေးနောက်ပြီးတော့မှဟိုတိုက်ကြီးကကောင်းတဲ့ဘက်ကိုတွားနေတဲ့အခြေအနေမှာတော့ဟိုဒါဆရာကြီးချုပ်ဝင်ပြောတာကျွန်တော်အပြည့်ဝထောက်ခံပါတယ်အဲဒီတိုင်းဒီလိုလေးကျွန်တော်တို့တွားဖို့လိုတယ်ဒေါက်တာစုကြည်သမရဖြစ်ရေးဆိုတဲ့ကိစ္စကတော့ကျွန်တော်ထင်တယ်ဖိတ်ပြီးတော့ဆင့်ကြည့်ပါကြာဖိတ်ပြီးတော့မရှိပါဘူးဘာဖြစ်လို့လဲဆိုတော့ဘယ်တော့ကျွန်တော်ပြောလို့ပဲဘာမှမလည်းမရှိဘူးလူပြောက်တဲ့ကိုဆွဲပြီးတော့ပြတ်ထန်လာတဲ့ဥပဒေမျိုးဟာအခြေပြရင်သူကပြဲရမှာပဲဒါပေမဲ့ဘယ်ချင်းပြင်မလဲပြင်အောင်ဘယ်လိုကြိုးစားမလဲဘယ်လိုလုပ်မလဲဆိုတဲ့ဟာကတော့
ဒါကတော့ရှိမှာပေါ့ဒါမိမိတော့ရှိမှာပေါ့ဒါကတော့နားလည်အောင်တော့ရတာတွေလည်းရှိမှာပေါ့ဒါပေမဲ့ခုနကတော့လေဆူရီယာကနေဟိုကတော့လည်းနိုင်ရှင်တာတော့လုံးလုံးကြီးမှားရနေခင်ပါတယ်ဒေါ်စန်းစီကြီးကသမရဖြစ်ဖို့ဖြစ်မှာပါလုံးလုံးမှာဒါအဖြစ်ပြောရေးပထမအဆင့်အောင်ပြီးတော့ချုံးမိုးစွာပြီးမဲ့ဖို့အတွက်ကတော့ဒီဖွဲ့စည်းပုံကိုသွားပြီးတော့မတွေ့မဖြစ်ပဲနဲ့ဖွဲ့စည်းပုံမှာပါတဲ့
ာပါကေမောင်တက်တနာကဘယ်လိုမြင်ပါတယ်လဲခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့ကဟိုဗီဒီယိုမူကြီးဝဲဝဲပြောရတဲ့စကားတွေကကျွန်တော်စိတ်လောက်ပါခင်ဗျ။အားကြောင့်ဆိုရှင်ဒေါ်သောင်းကြီးကအခုအဲ့ဒီကနိုင်ငံသားတိုင်အောင်တော့ဟောမှာလည်းမတက်ဘူး။ဟိုပူအောင်ဆောင်ရွက်မှုအားလုံးအဝင်နိုင်တဲ့ဥရောပဆောင်ရွက်မှုကိုတော့လုပ်ချင်တယ်။လုပ်ချင်တယ်လက်တွေ့လည်းတော့လုပ်တတ်နေတယ်။အဲ့တော့လည်းဒီတော့ကိုယ်ကမူရဒီစကားကြီးရလဲပေါ့ရှော့တင်တော့အဲ့ဒါဒီချိန်မှာဟာအားလုံးကစူးစူးစီးနေစနေညနေကရှင်းရှင်းရင်းသွားရဲ့ကိစ္စအချိန်မှာဒီတော့တက်ကြခေါင်းယူရဆိုင်လဲဆိုတာဒီဆက်အလာရှင်စနစ်ကိုကြာပြီးသွားကျင်တဲ့အရေးရောင်းလေးရတယ်သူကျွန်တော်ညင်တယ
်ဟုတ်ကဲ့ပါ
နောက်တစ်ချက်ကလည်းတော့ဆောက်စုကြည့်နေကိုယ်ကမူရတို့တစ်ဆုံစနေဝဲတွေကလည်းအဲ့တော့သူနောက်ကတော့တွင်နေတဲ့ချက်လက်ဒီရှိကောင်းရှိလိမ့်မယ်အဲ့တော့ဒီအဟောင်းတိုင်းကတော့ကြောင့်တွားကျင်တဲ့အရာကိုမိရင်းကြားတယ်လို့ပြောတော့အဲ့လိုယူဆတယ်ခင်ဗျာ
ဟုတ်ကဲ့ပါမောင်တနာကျေးဇူးအများကြီးတင်ပါတယ်မောင်တနာရဲ့ဆွေးနွေးချက်နဲ့သိမှုကွာတဲ့ဆွေးနွေးချက်မျိုး Facebook ပေါ်မှာတော်ရရှင်သူဆွေးနွေးထားတာရှိပါတယ်ဒီပြောစကားတွေနဲ့ပဲပြည်သူတွေဒုက္ခရောက်ကြပြီးဆင်းရဲခဲ့ကြပြီးပါပြီတဲ့ပြည်သူတက်မတော်ဖြစ်ဖို့ပြည်သူစံတာကိုလေးစားပြီးနောင်တက်လာမယ့်အစိုးရဘက်တာဝန်လွှဲပြောင်းဖို့အဆင်ပြေအောင်ဆောင်ရွက်ကူညီပေးရင်မြန်မာပြည်သူပြည်သားတွေရဲ့မျှော်လင့်ချက်ရောင်ကြီးလေးကိုစိတ်သွင်းသွားအောင်မလုပ်ကြပါနဲ့တော့မြန်မာပြည်သူပြည်သားတွေလည်းနိုင်ငံတကာကြုံပွားကလွတ်မြောက်အောင်ကရုဏာစေတနာထားပေးလိုက်ကြပါဦးနဲ့ဒါ Facebook ပေါ်ကသတော်ရှင်တူရဲ့ဆွေးနွေးချက်ပါဆိုတော့ဆရာဦးကျော်ဝင်းခင်ဗျာဒီဆွေးနွေးချက်ဒီပုံမှာအခြေခံပြီးတော့ဟလာကျွန်တော်တို့လက်တွေ့မှာမြင်နေရတာကတော့မြန်မာနိုင်ငံရေးမှာနိုင်ငံရေးအဆင်ပြေချောမွေ့ရေးဒီမိုကရေစီအသွင်ကူးပြောင်းရေးစတဲ့ကိစ္စတွေအားလုံးအဆင်ပြေပြေချောချောမွေ့မွေ့ဖြစ်သွားရေးဒီတမ်းမတော်ပေါ်မှာလုံးဝတည်မီနေတယ်စစ်တပ်ကသဘောကျတယ်ဘဝင်ကျတယ်သဘောတူရင်လုပ်လို့ရတယ်သဘောမတူရင်လုပ်လို့မရဘူးတခါတစ်ဖက်မှာလည်းပဲအာနာသိမ့်မလားဆိုတဲ့အရေးမဲကြီးကအမြဲတမ်းလွှမ်းမိုးနေတယ်ဆိုတဲ့သုံးသပ်ချက်မျိုးတွေရှိတယ်ဆိုရင်ဆောက်ကြုံရဲ့ဒီပေါ်မှာကျွန်တော်တို့ဘယ်လိုသုံးသပ်လို့ရမလဲ
ဒီပြီးသက်တွေပြောတဲ့အမြင်တွေအားလုံးကျွန်တော်တို့ဘာမှကန့်ကွက်ပြန်မရှိဘူးနားလည်ပြီးလို့ရတယ်အားလုံးကဖြစ်စီခြင်းနဲ့စံသာပြောကြတာပဲပြီးတော့ဗမာပြည်မှာခုပြီးခဲ့တဲ့ယူကောက်ကဘာပြက်လိုက်လဲဆိုတော့ဗမာလူမှုအနေနဲ့ကိုယ်စိတ်ကြဲအစိုးရကိုကိုယ်တိုင်ရွေးကွန်ရလာဒါကကောင်းတဲ့လက္ခဏာတစ်ခုပဲအဲဒီတော့အနိုင်ရပါတီအနေနဲ့ကျတော့ဘာဖြစ်လဲဆိုတော့အတင်းဆုံးမရှိပဲနဲ့အရင်တော့လေလို့မကောင်းတဲ့တမိုင်းတော့မရရှိကြပေါ့ဗျဥမာ90ယူကောင်ကို
ဟုတ်ကဲ့
အဲ့လိုအဖြစ်မျိုးတွေမရောက်အောင်ထင်းထင်းသိမ့်သိမ့်နဲ့နောက်ရှိဆက်နိုင်မှုကစိတ်အရေးကြီးတယ်တော့ကျွန်တော်ထင်ပါတယ်တော့ဆန်းစစ်ကြီးကိုယ်တိုင်လည်းအဲ့ဒီစိတ်နဲ့ပဲထင်းထင်းသိမ့်သိမ့်လုပ်နေတာတူတယ်အဲ့တော့အခုကြည့်တော့ယူကောင်ကပြီးတဲ့နောက်ပိုင်းမှာတော်ဆန်းသူကြီးဦးဆောင်တဲ့ NLD မှာကျွန်တော်ထောက်ပြစရာဝေဖန်စရာသိမရှိဘူးကျွန်တော်တို့ရေငွေအပြင်လက်ခံတဲ့သဘောကြတယ်သူကြားထဲမှာပြောနေတဲ့ဟာတွေတော့လူတွေရဲ့ဖြစ်စေခြင်းနဲ့ဆန္ဒပေါ်အခြေခံပြောနေကြတာပဲ NLD ပါတီရဲ့အဓိကတာဝန်ရှိတဲ့သူတွေအနေနဲ့ဘာတစ်ခုမှနှုတ်လုံအားလုံးပြောထတာမရှိဘူးသ
ူ
တို့ထင်းထင်းလေးလုပ်နေကြတယ်လို့ထင်တယ်ဒီတိုင်းဆက်သွားလို့ရှိရင်တော့အခြေအနေကကောင်းနိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာတော်ရှင်တူရန်ကုန်မြို့ကပါဝင်ဆွေးနွေးမဲ့စလိုင်းဘွေကုန်းစလိုင်းဘွေကုန်းသဘောထားသိပြစီခင်ဗျာ
ဟုတ်ကဲ့ဒီကာချုပ်ပြောတဲ့တမိုင်းကြောင်းနဲ့ရှင်မင်းတို့ပြောထားတဲ့ကိစ္စတော့ကျွန်တော်လည်းအသေးစိတ်ပါပြောချင်မှလည်းမသိတော့ဘာမှ comment မလုပ်ချင်ပါဘူးသို့တော့တက်မတော်ပဲဖြစ်ဖြစ်အခုလေးနေကင်တခြားပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေပဲဖြစ်ဖြစ်ပြည်သူကိုကိုစားပြုပြီးတော့မှပြည်သူကိုတာဝန်ခံနေစေတော့တက်မတော်ပုံမှာရောလေးနေကင်နေပုံမှာပြည်သူတွေကတော့ကျွန်တော်တို့ကသိစာရှိမှာပါအဲ့တော့အခုပြည်သူရဲ့ကြုံကြည့်အကူလောက်တဲ့အကူအားထားရတဲ့လူအောင်ဆန်းစုကြည်တက်လာပြီဆိုတော့ပြည်သူကိုတာဝန်ခံချင်တယ်ပြည်သူကိုကိုယ်စားပြုချင်တယ်ဆိုရင်လူအောင်ဆန်းစုကြည်နဲ့အပေးယူလိုက်ပြီးတော့မှငင်တာဆိုတော့တွားရင်တော့ပူကောင်းနေဖြစ်မယ
်ဟုတ်ကဲ့
အဲ့ဒီပြောတဲ့ကိစ္စနဲ့တော့ဟိုကျွန်တော်တို့ကစိတ်ဓာတ်မကျဘူးနောက်ကာထုဦးမြောင်ဟိုင်ကဦးမြောင်ထိုင်ရတဲ့အကောင်းဆုံးတော့လှုပ်လာနေလို့ကျွန်တော်ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါစလိုင်းပွေကုန်းကျေးဇူးအများကြီးတင်ပါတယ် Facebook ပေါ်ကမှတ်ချက်တစ်ခုမှလည်းပဲသူကတော့ကျွန်တော်ကတော့ပြင်သဘောမတူပါဘူးတဲ့သူ့ကျွံဘွားရောက်ရတာနိုင်ငံကောင်းဆောင်ရဲ့ဆိုလိုချင်တာကဘယင်တွေရဲ့ဉာဏ်မျှော်မြင်နေပါမှုနဲ့ခေတ်ကာလအခြေအနေကိုနားမလည်မှုကအဓိကကြပါလေတဲ့တမတော်ကဒီမိုကရေစီကိုတကယ်ယုံကြည်တယ်ဆိုရင်ပြည်သူသဘောထားတွေကိုလေ့လာပြီးတော့လိုက်ပါဆောင်ရွက်ရမှာပါတဲ့ တော်ရရှင်ရဲ့သဘောထားတွေကတော့တိတ်ကွာလှတဲ့သဘောထားတွေမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ဆိုတော့ကျွန်တော်ခုနအစောပိုင်းတုန်းကပြောသွားတယ်ဒီကနေ့ဘန်ကောက်ပို့သတင်းစာမှာထွက်လာတဲ့လယ်ရီရေကင်ရဲ့ဆောင်းပါဒီဆောင်းပါကကျွန်တော်တို့ဆွေးနွေးတဲ့ကြောင်းနဲ့ဒါရိုက်ဆက်ဆက်ပါတယ်ဒါပေမဲ့အဖြေထွက်လာပါတယ်ဒီဆောင်းပါထဲမှာလယ်ရီရေကင်ကသတင်းစာဆရာလယ်ရီရေကင်ကဒါရိုက်ရေးထားပါတယ်ဒေါ်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကြားမှာသဘောတူညီချက်ရသွားပြီလို့သူကရေးထားပါတယ်ဒေါ်ဆန်းစုကြည်ကတမတာဖြစ်ဖို့အတွက်ခြေကံဥပဒေပြင်ဆင်ရေးကိုဆက်တွန်းပြီးမလုပ်တော့ပါဘူးတဲ့အစိုးရအဖွဲ့ထဲမှာပါပြီးတော့အစိုးရအဖွဲ့ကိုမောင်းနှင်သွားမယ်လို့သူကအဲ့လိုရေးထားပါတယ်ဒေါ်ဆန်းစုကြည်ကနိုင်ငံခြားရေးဝန်ကြီးဒိုမဟုတ်စီနီယာမင်းနစ္စတာပေါ့လေကျွန်တော်တို့စီမှာတော့အခုချိန်ထိမရှိဘူးသေးပါဘူးစင်ကာပူမှာမစ္စတာလီကွမ်ယူယူသွားဘူးပါတယ်အခုလက်ရှိမစ္စတာဂိုချုတ်တောင်ဝန်ကြီးချုပ်ဟောင်းတာဝန်ယူထားပါတယ်စီနီယာမင်းနစ္စတာအကြီးတန်းဝန်ကြီးလို့ကျွန်တော်တို့ဆိုရမယ်ထင်ပါရဲ့အဲ့လိုယာရုတခုခုယူပြီးတော့အစိုးရအဖွဲ့ထဲမှာသူကတိုက်ရိုက်ပါပါလိမ့်မယ်တဲ့ဒါအပြင်အရေးကြီးတဲ့နောက်တစ်ချက်ပါပါတယ်အခြေခံဥပဒေကိုနောက်အခြေခံဥပဒေပြင်ဆင်ရေးကိုနောက်ထပ်နှစ်နှစ်အနည်းဆုံးမလုပ်တော့ဘူးမကြိုးစားတော့ဘူးဆိုပြီးတော့ဒေါ်ဆန်းစုကြည်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုပြောတယ်လို့လည်းပဲသူကဒီဆွနေဘွဲ့နဲ့နီးစပ်တဲ့သတင်းရင်းမြစ်တစ်ပတ်စလုံးနဲ့နီးစပ်တဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ရေးထားပါတယ်ဘသူကိုကိုးကားရဲဆိုတော့ဒိုင်ရိုက်မဖော်ပြထားပါဘူးအဲ့ဒီမှာတချို့မှတ်ချက်ပေးတာတွေရှိပါတယ်လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးအချက်တဲတော့တခုတော့ကျော်လွန်သွားပြီဆိုပြီးတော့သုံးသပ်ကြတာတွေရှိပါတယ်ဆရာဦးကျော်ဝင်းခင်ဗျာကျွန်တော်တို့ကအစောပိုင်းတုန်းကတော့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောကြားချက်အပေါ်မှာစိုးရင်ချက်တွေနဲ့လူတွေတော်ရရှင်ရဲ့သဘောထားတွေနဲ့ဆွေးနွေးတာပါအခုတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒေါ်ဆန်းစုကြည်ကြားမှာသတင်းစာဆရာလယ်ရီရေကင်ပြောသလိုဒီလိုမျိုးသဘောတူညီချက်ရသွားပြီဆိုရင်ဆရာဦးကျော်ဝင်းဘယ်လိုမြင်ပါသလဲခင်ဗျာ
အခုလည်းလည်းပြောတော့လယ်ရီချကင်ဆိုတော့ကျွန်တော်တို့နည်းနည်းတန်လျက်ရှိတယ်ဘလို့ဆိုစောစောပိုင်းကသူပြောတာတွေတော်တော်များများလွဲခဲ့လို့
ဟုတ်ကဲ့
အဲ့ခုကတော့မှန်စေချင်တယ်မှန်လိုက်ရင်တော့ကျွန်တော်တို့အေးညောင်းညောင်းအာနာလွတ်ကြုံရင်းမှာတော့ပြဿနာသိနေရှိတော့
ဖြစ်
သွားလိမ့်မယ်ချင်တယ်ဒါကြောင့်ဒီကိစ္စတော့မှန်ပါစေလို့ကျွန်တော်တို့ဆုတောင်းနေပါတယ
်ဟုတ်ကဲ့ခင်ဗျာဦးစီသူအောင်မြင်ကရော
အဲဦးကျော်ဝင်းပြောသလိုပါပဲလယ်ရီကြေကအရှိမဘယ်ဒီတမရဖြစ်မဲ့ဘာညာဦးခင်အောင်မြစ်တို့ဘာလို့ညာတို့အများကြီးသူကရှောက်ပြောရတဲ့ဒရင်းလာဆရာဆိုတော့ခုနကတော့ကိစ္စကကျွန်တော်တို့ဟိုမတိလိုက်ပဲနဲ့ဟုတ်ဖြစ်တယ်လို့တော့ကျွန်တော်တို့မယူဆဘူးဆိုတော့ဟိုကျွန်တော်တို့ဒီပြောတဲ့ဥစ္စာတွေလက်မခံပါဘူးကျွန်တော်တို့နားလည်ထားတာတခုကတော့အခုနောက်ဆုံးအကြိမ်ဒေါက်တာကြည့်ကြည့်နဲ့ဘုရားမကြီးမေးအောင်လိုက်နဲ့တွေ့တယ်အတွေ့အကြုံဒီမှာဘာတွေရှင်းလင်းကြမလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့သိထားတာတွေရှိတယ်ဒါခိုင်လုံတဲ့ဟာတွေပေါ့နော်အဲ့ဒီမှာပုံမှန်50ကျော်စလုံးကိုဆိုင်ရမှုဘာညာဆိုပြီးတော့မှဒေါက်တာကြည့်ကြည့်ဘက်ကကြိုးစားကြည့်တဲ့ဘောတွေတင်ပြมาပြကြတယ်ဒါပေမဲ့အဲ့ဒါကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကလက်မခံမှုဆိုတာဒီကိုလည်းအဲ့တော့ဒီပြောထားတဲ့ကိစ္စကြီးအခုမှတော့အခုကျတော့ပုံရှင်းသွားတာပေါ့နော်ဒီမကုန်းလေးပိုင်းမှာဒီပြောပြီးရှိတဲ့ခါကျတော့ဒါရှင်းသွားတာပေါ့ရှင်းသွားတော့ဟိုပြောလို့ရှိရင်တကင်းရဲ့တကင်းအစ်စ်အမှန်ကဘာလဲဆိုတော့အဲပုံမှန်ကတကူဆက်လို့ဆိုင်ရပြီးတော့ဒေါ်အောင်ဆန်းစုကြည်သမရလက်ရည်ဆိုတဲ့ကိစ္စမဖြစ်နိုင်တော့ဘူးမလုပ်တော့ဘူးဘာလို့မဖြစ်တော့ဘူးဆိုတဲ့ဟာကတော့ဒါကတော့ခိုင်လုံတဲ့ပတင်းပါဒါကတော့ကျွန်တော်တို့ကိုယ်တိုင်လည်းစောစောစီးစီးတွေကကျွန်တော်သိထားတဲ့ဟာပါအဲ့ဒါမဲ့ဒီဟာထဲမှာတော်ဆက်ကြည့်ရအရမလို့တော့ဘူးဆိုတဲ့ခါကျတော့သမရဟိုဥစ္စာမကျူးကြတော့ဘူးဆိုတဲ့ခါကျတော့နောက်ထပ်တခြားလုပ်မယ့်ဟာတွေဆိုတာကတော့ဒါတော့မျိုးစုံဖြစ်နေတာပဲ
အများကြီး
ဖြစ်နေပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒီဘောလောက်ပဲရှိပါတယ်လိုင်းရေကင်ပြောတဲ့ဟာတွေကတော့ကျွန်တော်တို့ပြည့်ပြီးဆက်မှန်းပြီးတော့ဒါပြည်တယ်သွားပြီးတော့မပြည်တယ်သွားပြီးလို့ဆိုတော့ဥစ္စာတော့ကျွန်တော်တို့သိမထင်ပါဘူ
းဟုတ်ကဲ့ခင်ဗျာ
မယူဆပါဘူ
းဟုတ်ကဲ့
အဲ့တော့အခုဖြစ်လာနိုင်တဲ့ကိစ္စကတော့တော်ဆက်ကြည့်ရဒါမဖြစ်နိုင်တော့ဘူးဆိုရင်သူကဖြစ်တော့မဟုတ်ဘူးဖြစ်တော့မဟုတ်ဘူးဆိုရင်တော့ဒါအဖြေကကျွန်တော်ထုတ်လို့ရပါပြီသာအတင်ကြည့်ရကိစ္စထဲမှာသမရကိုဒီတယောက်တင်မယ်တင်ပြီးရေဆွေးအဖွဲ့ကိုဒီကိုထိုးလုပ်နိုင်ဖို့အတွက်စီမံခန့်ခွဲနိုင်ဖို့အတွက်ဒီအကောင်းဆုံးနေရာတွေဒီပြင်ဆင်ရပြီးလုပ်သွားမယ်ဆိုတာပါပဲ
ဟုတ်ကဲ့ပါခင်ဗျာ
အဲ့ဒါကိုဖြစ်နေတာ
ဆိုတော့ဆရာဦးကျော်ခင်ဗျာဒါဆိုရင်ဟဲ့လားကျွန်တော်တို့ဒီလိုမျိုးပြေလည်သွားမယ်ပေါ့ဒေါ်ဆန်း NLD ဘက်ကလည်းပဲဒေါ်ဆန်းစုကြည်သမရဖြေကိုဦးတည်တဲ့59ဆလုံးပြင်ဖို့ကိုထိတ်တိုက်တွေးမဲ့အရေးကိုရှောင်ပြီးတော့ဆက်တွန်းပြီးမလုပ်တော့ဘူးဆိုရင်ဒါပါပဲဖြစ်ဖြစ်တစ်ထစ်ရှော့လိုက်တဲ့သဘောလို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့တမ်းမတော်ဘက်ကရောပြီးခဲ့တဲ့ရက်ပိုင်းဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပါပဲလွတ်တော်ထဲမှာတမ်းမတော်သားကိုယ်စားလှယ်အားလုံးကမတ်တက်ရပြီးတော့ဒီ NLD ကိုယ်စားလှယ်တယောက်ရဲ့ဆွေးနွေးတော်ကိုထပ်ပြီးတော့ကန့်ကွက်တာတွေရှိပါတယ်ဒါလည်းကြုံတော့ကြုံခဲ့မဖြစ်ဘူးတဲ့ကိစ္စပါဒီလိုမျိုးအားလုံးမတ်တက်ရပြီးတော့ကန့်ကွက်တယ်ဆိုတော့တမ်းမတော်ဘက်ကတချို့ကိစ္စတွေမှာတော်တော်လေးသဘောထားတင်းတင်းမာမာပြတာတွေရှိပါတယ်သူတို့အထီးမခံတဲ့ကိစ္စမျိုးတွေမှာလုံးဝသဘောထားတင်းမာတဲ့အရေးလက္ခဏာမျိုးတွေပြတာတွေရှိပါတယ်ဆိုတော့ဒါတွေကလူမှုအနေနဲ့စိုးရိမ်စရာပြောကြတာတွေလည်းပဲရှိပါတယ်ဆိုတော့တမ်းမတော်အနေနဲ့ကရောလူမှုရဲ့စိုးရိမ်မှုတွေပျောက်သွားအောင်တမ်းမတော်ဘက်ကလိုက်လျောမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မယူဆသင့်ဘူးလားခင်ဗျအ
မှန်တော့အရေးပေါ်အစိုးတင်တယ်လို့ဘာလို့ဆိုတာတွေကတော်တော်ရဲ့လှုပ်ထုံးသူတွေမှာရှိပြီးသားတွေကတိတ်ဆန်းတဲ့ကိစ္စမဟုတ်ဘူးလေအဲ့ဒီကိစ္စတွေကို lu ba hu thauk kan na kan ko da de shi jan ko da re le jat na dai mi shi de so da ri chao no yi nyong nyong ana lue pyong yi hu da chit si le me lu jan dai ma tin ma di kai sa ni ne pat lu a lo da sa ma yu ja ba ri shi ni ma na
okay
dai jat na mi shi
na ta set de be de ke de ke ja ro hla tat ma ro ka ni bi ro adik wun ji thana 3 khu paw le pi de ye ye nezat ye chano ka kwe ye pi dai ye soin da da dai pi lo yin ucho ye ne sai ma de thure ucho yu si thana so da ga pi dai ye law ma shi da ba so tani ya pye pyo yin tam maro ga be dai pi ko ucho ni de lu o chano na le lu ma ya u la
a da ga lo pyo ja da san solution 2008 chi ga upare jao pyo yau paw ma be kya aku ga chano ga 2008 chi ga upare ya chano jai di phit si ma jai di phit si pe tha che a ri pe tha che paw ma a lo lo ni ya la
okay
a lo a ri pe tha che ko blo pye nai ma pye nai le so da paw ma mu di de a ri a twa chain yo lu de အဲ့ဒီတော့ကျွန်တော်တို့စိတ်ရှိလက်ရှိနဲ့ကျွန်တော်တို့အားလုံးရွေးကောက်တင်မြှောက်ထားတဲ့ energy အစိုးရကိုစောင့်ကြည့်ရမှာ
ဟုတ်ကဲ့ဦးစီးတော်အောင်မြင
်စိတ်ပြီးတော့ PR တွေပေးလို့လည်းမဖြစ်ဘူ
းဟုတ်ကဲ့ခင်ဗျာဦးစီးတော်အောင်မြင်စက္ကန့်20ရပါမယ်ပြောပါခင်ဗျာ
အဲခုနကပြောသလိုပဲဖွဲ့စည်းပုံမှာဟုတ်ပါတယ်ဒါဟိုဘာလဲလူတွေအဲ့လိုမျိုးပြောနေကြတာတမတော်ကပဲတန်းကြီးကိုအုပ်ချုပ်ပေးအောင်ရောင်းပေါ့တကယ်တော့မဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမှာရှိနေနေပြောပြထားပြီးသားပါပဲ
သမ
ရကတန်းကြီးရဲ့အထုတ်ခိတ်ပါပဲအဲ့တော့ကျန်တဲ့ကိစ္စတွေအကုန်လုံးကလည်းသမရရဲ့ဒါဝန်ကြီးတွေပါလေအကုန်လုံးအချုပ်ရေးပိုင်းတွေကိုတာဝန်ပေးပြောက်ယူပြီးဆိုရင် energy ကအကုန်လုံ
းဒါတွေ
ကိုအကောက်ကောက်အကောင့်တွေပေါ်သွားနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပြီးတဲ့ဆရာဦးကျော်ဝင်ဆရာဦးစီသူအောင်မြင့်တရားပါဝင်ဆွေးနွေးကြတဲ့သောတာရှင်တွေနှက်ချက်ပြီးဆွေးနွေးတဲ့သောတာရှင်တွေအားလုံးအထူးသဖြင့်တော့နားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတာပေါ့ခင်ဗျာ
ကိုကြကြသိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်အစီအစဉ်ဖြစ်ပါရရှင်။ VOA ကနေတပတ်ကို2ချိန်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကံအစီအစဉ်တွေကိုအချိန်နဲ့တပြေးညီနားဆင်လို့ရင်အင်္ဂါနဲ့စနေညပိုင်းတွေမှာမြန်မာစံတော်ချိန်9နာရီခွဲနောက်ပိုင်းနားဆင်နိုင်ပါတယ်ရှင်။မကြခင်မှာကျမတို့ရဲ့မနက်ခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အခုမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတက်လက်ကြီးညာပေးပါအောင်မယ်ရှင်။
စီးရီးယားနိုင်ငံမှာပြစ်ခတ်ရဆဲစနေနေ့ကစတင်အသက်ဝင်ပြီးဖြစ်တာကြောင့်နေရာအများစုမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်ခဲ့ပေမဲ့အကြမ်းဖက်တိုက်ခတ်မှုတချို့တော့ဖြစ်ခဲ့ပါတယ်။ဟာမတ်ပြည်နယ်အဓိကမြို့ဖြစ်တဲ့ဆလာမီယာကစင်ချေဘုံအရမှာကားဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်စစ်သား9ဦးသေဆုံးခဲ့တယ်လို့အစိုးရပိုင်းသတင်းမီဒီယာကသတင်းထုတ်ပြန်ပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပတဲ့G20 ကမ္ဘာစစ်မှုထိပ်သီးနိုင်ငံ20ရဲ့စီဝေးဘွဲကကမ္ဘာစီဝါရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိသမျှမူဝါဒနီလပေါင်းစုံသုံးပြီးကိုယ်နိုင်ငံရဲ့ပြပပို့ကုန်မြင့်တင်ဖို့အတွက်ငွေတန်ဖိုးချမှုတွေအပြိုင်ဆိုင်မလုပ်ကြဖို့စနေနေ့ကကတိပြုလိုက်ကြပါတယ်။မတည်ငြိမ်တဲ့ငွေကြေးစစ်ဆေးမှုဥရောပတိုက်တွင်ဝင်ရောက်လာနေတဲ့ဒုက္ခသည်တွေရဲ့ပဋိပက္ခနဲ့ EU ဥရောပသမဂ္ဂတွေကနေပြည်ရှာနိုင်ငံထွက်ခွာမဲ့အလားအလာရှိနေတဲ့အခြေအနေတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာမတည်ကြမီရာမှုတွေများပြားလာနေတယ်ဆိုတာကိုတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမြို့မှာနေရာချင်းပါခဲ့တဲ့ G20 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်ကဘန်နီဆန်ဒါစ်ကိုအပြတ်အသတ်အနိုင်ရလိုက်တဲ့အတွက်ပါတီတွင်းမှာရှေ့ကနေဦးဆောင်နေတဲ့ကိုယ်စားလှယ်လောင်းအဖြစ်ခိုင်မာသွားပြီဖြစ်ပါတယ်။ဒါဟာလာမယ့်အင်္ဂါနေ့မှာကျင်းပမဲ့ Super Tuesday လို့ခေါ်တဲ့တရက်ထက်ပြည်နယ်ပေါင်း7ခုမှာပါတီတွင်းရွေးချယ်မှုတွေဒီပိုင်းထဲမှာကျင်းပခင်နောက်ဆုံးပြုလုပ်တဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုလည်းဖြစ်ပါတယ်။တိုင်းပြည်တစ်ဝိုင်းမှာရှိတဲ့ Carolina ပြည်နယ်မှာစနေနေ့ကပြုလုပ်ခဲ့တဲ့ပါတီတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုမှာ Hillary Clinton အနိုင်ရလိုက်တဲ့အကြောင်းမေးပေးပြီးထွက်လာသူတွေထံကကြောက်ရွံ့ထားတဲ့စစ်တမ်းတွေပေါ်အခြေခံပြီးတော့မယုံနေပိတ်ပြီးမကြခင်မိနစ်ပိုင်းအတွင်းမှာပဲသတင်းမီဒီယာအတော်များများကကြေညာချက်ထုတ်ပြန်လိုက်ကြတာပါ Hillary အနိုင်ရလိုက်မယ်ဆိုတဲ့အပေါ်မှာလည်းအစောပိုင်းကတည်းကယုံမားတန်တရားမရှိခဲ့ကြပါဘူ
းတနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဒေါခင်မြို့သက်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line do meter 16 19 25တို့ကနေတိုက်ရိုက်အတန်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America. Washington.